Welcome to the Voice of America in Burmese.
Washington Radio View American တန်ကနေ November 22ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းမီတာ24450နဲ့51စံလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူပြောပြပေးပါမယ်။ Corona virus ကူးစက်မှုဟာဥရောပတလောမှာအခုက15သန်းကျော်သွားပြီဖြစ်ပြီးကမ္ဘာမှာဒီယောဂါတန်အဆိုးအဆုံးခံရတဲ့ data ဖြစ်လာတဲ့အတွက် data ရဲ့နိုင်ငံတွေကအာဏာပိုင်တွေဟာအခြေအနေတွေကိုထိနှိုင်အောင် lockdown ချကန့်သတ်မှုအသစ်တွေချမှတ်နေကြပါတယ်။ဒီသတင်းပတ်ထဲမှာပဲပြင်သစ်နိုင်ငံဟာဥရောပ data မှာအခုဆိုင်ဆံသူပထမဆုံးနှစ်တန်းကျော်ဖြစ်လာတယ်လို့ဒီရောဂါဖြစ်ပေါ်မှုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ပြင်သစ်မှာလက်ရှိအသစ်ချမှတ်ထားတဲ့ lockdown ချကန့်သတ်မှုမှာအောင်မြင်မှုတချို့ရနေပေမဲ့ဒီကံရောဂါကိုကျော်လွှားနိုင်ဖို့အဝေးကြီးလိုနေသေးတယ်လို့ပြင်သစ်အစိုးရပြောခွင့်ရ Gabriel Adel ကပြောပါတယ
်။
တိုင်းတိုင်းချင်းချင်းတတိနဲ့ဆက်ပြီးနေတယ်လို့ထင်ကြောင်းအခုထိနိုင်ငံတွင်းစည်းဝေးတွေမှာစည်းဝေးတန်းတွေမနာနဲ့လုပ်နေရပြီးအခြေအနေကလည်းဆိုးနေစေဖြစ်တဲ့အတွက်ဒီပြဿနာပြီးသွားပြီလို့မသက်မသင့်ကြောင်းပြင်သစ်ဘာသာနဲ့ပြောသွားတာပါ။ရုရှားနိုင်ငံမှာလည်းဒီရောဂါကူးစက်ခံရသူဟာဒီသတင်းပတ်ထဲမှာပဲနှစ်တန်းကျော်သွားပြီဖြစ်ပြီးကမ္ဘာမှာပြင်ဆင်မှုမျိုးအများဆုံးဖြစ်လာနေပါတယ်။ဩစတြေးလျနိုင်ငံမှာတော့အင်ကာနီကစပြီးတရင်သုံးပတ်ကြာလော့ကဒေါင်းချကန့်သတ်တော်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာဒီရောဂါကူးစက်မှုတိုးလာတဲ့နှုန်းတိတ်မမြန်လှပင်နဲ့အခြေအနေဟာစိုးရိမ်ရဆဲဖြစ်ပြီးတည်ဆောက်မှုနှုန်းကတိတ်မြင့်နေတယ်လို့ဂျာမနီကူးစက်ရောဂါထိန်းချုပ်ရေးဌာနတာဝန်ခံကပြောပါတယ်။ကမ္ဘာတစ်လျှောက်ဒီရောဂါကူးစက်ခံသူ58သန်းနီးပါးရှိပြီးတည်ဆောက်ရသူက 1.3 သန်းကျော်ရှိပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲ။အာဖဂန်အစိုးရနှိမ့်နိုင်ရင်မှုတွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ကွန်ပီယိုကအမေရိကန်ပြည်တော်စုဟာဘေးအန္တရာယ်ထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနေနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာတာလီဘန်နှိမ့်နိုင်ရင်မှုတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့တာလီဘန်တို့ကြားဆက်ကြေးလာတော့ကသဘောတူညီမှုရခဲ့တဲ့နောက်တာလီဘန်တွေနဲ့အာဖဂန်စစ်အုပ်ချုပ်ပထမဆုံးချိန်ဖြစ်တဲ့ညနေချင်းဆိုင်ဆွေးနွေးမှုကိုစက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါ။ဒီသဘောတူညီချက်အရအာဖဂန်နိုင်ငံတဲ့နိုင်ငံခြားတပ်ဖွဲ့အလုံးပြန်ပြီးရုပ်သိမ်းပေးဖို့အမေရိကန်ဘက်ကသဘောတူခဲ့ပြီးတာလီဘန်တွေဘက်ကငြိမ်းချမ်းရေးနှိမ့်နှင်းဆွေးနွေးမှုတွေကိုဆက်လုပ်အောင်မှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာစနေနေ့အစောပိုင်းမှာ UAE အင်ရှစ်မင်းသားမိုဟာမက်ဘင်ဇာယီနဲ့ဒိုဟာမှာတွေ့ဆုံပြီးအရှိလေပိုင်းဒေသမှာအီရန်ရဲ့ဩဇာစွန့်မှုမှုကိုတုံ့ပြန်နိုင်ဖို့နဲ့ရင်းနှီးငြိမ်းချမ်းရေးအတွက်နိုင်ငံရေးပြဿနာအဖြေရှာဖို့လိုနေတာတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဝန်ကြီးပွန်ပီယိုဟာဒိုဟာမှာပဲကာတာခေါင်းဆောင်ရှိတ်တမင်းဘင်ဟာမက်အယ်တာနီနဲ့ရောဒုဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့ပါတွေ့ဆုံပြီးကာကွယ်ရေးအကြမ်းဖက်ဝါဒဆွေးတိုက်ဖျက်ရေးဆိုင်ရာနဲ့စီးပွားရေးအခွင့်အလမ်းဆိုင်ရာတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ကမ္ဘာ့ချမ်းသာတဲ့နိုင်ငံ20ရဲ့ G20 online အစည်းအဝေးကို Saudi Arabia နိုင်ငံကကမ္ဘာ့ကထလုပ်ပြီးစနေနေ့မှာကျင်းပပါတယ်။အာရဗ်နိုင်ငံတနင်္ဂနွေကပထမဆုံးကမ္ဘာ့ကထလုပ်ကျင်းပတဲ့ဒီအစည်းအဝေးမှာကိုရိုနာဗိုင်းရပ်စ်ကရောဂါဆင်ရနဲ့ဆိုးရတဲ့ကမ္ဘာစီးပွားရေးကတ္တရာတွေကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ကနေကျော်နွှားနိုင်အောင်လည်းလူမှုဘဝအခြေအနေတွေကာကွယ်ပေးဖို့မတ်လတုန်းကကျင်းပခဲ့တဲ့ G20 ထိပ်သီးအစည်းအဝေးမှာထားခဲ့တဲ့ကတိအတိုင်းအခုအခါခေါင်းဆောင်တွေတွေ့ဆုံကြချိန်မှာလည်းဆက်လက်လှုပ်ဆောင်ဖို့အစည်းအဝေးမှာတိုင်ရင်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့ပါတယ်
။ It's only by joining forces and working together.
အလုံးလက်ကဲဒီအတူတူကအဆောင်ရမှလာ။ကိုရိုနာဗိုင်းရပ်စ်ကိုချိန်မုံနိုင်မှာဖြစ်တယ်လို့ဒီရောဂါတန်ခဲတဲ့အချိန်ကြီးကပြန်ကောင်းလာအောင်လုပ်နိုင်မှာဖြစ်ကြောင်းနဲ့တယောက်ရဲ့ကံကြမ္မာဟာနောက်တယောက်ရဲ့လက်ထဲမှာရှိနေတယ်လို့ပြောသွားတာပါ။ Sorry ပြန်ဆက်မှန်ချင်းမှုကျင်းပတဲ့နှစ်ရကြာဒီအစည်းအဝေးကို American သမ္မတ Donald Trump တက်ရောက်ဖို့ရှိပါတယ်။ဒီအစည်းအဝေးမှာဂျာမနီဝန်ကြီးချုပ် Angela Merkel တရုတ်သမ္မတရှီကျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းနိုင်ငံပြောကြမယ်လို့ပြောနေရပါတယ်။စနေနေ့မနေ့ပိုင်းကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့နယ်မှာမော်တာကြီးနှစ်တာဆင်လောက်နဲ့ပစ်ခတ်တာခံခဲ့ရတဲ့အတွက်လူ10ဦးတည်းမနေ့တေဆုံးခဲ့ရတယ်လို့31ယောက်ဒဏ်ရာရတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ပစ်ခတ်သူတွေဟာကားနှစ်စီးနဲ့လာပြီးကားနောက်ကနေရော့ကက်ဒုံးကျည်တွေနဲ့လူတွေနေရာအနှံ့ပစ်တာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရတာရစ်အရီယန်ကပြောပါတယ်။ကဘူးမှာရှိတဲ့အီရန်တန်ယုံကလည်းသူတို့ရုံဝင်တဲ့ rocket ကြီးတစ်ခုကြောက်ရောက်ခဲ့ကြောင်းနဲ့တိုင်ယွန်ဝန်ထမ်းတွေတော့တစ်စုံတည်းထိခိုက်မှုရှိဘူးလို့ Twitter ကလည်းပြောပါတယ်။စနေနေ့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ကြောင်းတာလီဘန်ပြောခွင့်ရကချက်ချင်းပြောကြားခဲ့ပြီးဒါဟာ IS စစ်သွေးကြော်ရဲ့လက်ချက်ဖြစ်နိုင်ကြောင်းတန်ပြရှိတယ်လို့ပြောပါတယ်။ဒီပစ်ခတ်မှုဟာကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်နဲ့အာဖဂန်အစိုးရတို့ရဲ့ငင်းကြဲရေးဆိုင်ရာညှိနှိုင်းရေးမှုတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတိကျစီတွေ့ဆုံမှုအတွက်နိုင်ပိုင်းအလိုမှာဖြစ်ပွားခဲ့တာပ
ါ။ UAE American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ51 kHz 9805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းတွင်နေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုတင်ပြပေးပါမယ်ရှင်။ကျမတင်ဒီထိုက်ပါ။မြန်မာနိုင်ငံမှာစနေနေ့အထိ COVID-19 အကြီးပြုလူနာ 89,848 ဦးရှိပြီးဆေးရုံဆင်းခွင့်ရသူက 58,669 ဦးရှိတာကြောင့်ကုသမှုခံယူနေရသူ 2,000 နီးပါးရှိနေပါတယ်။စနေနေ့ကလူပေါင်း 18,090 လောက်ဓာတ်ခွဲစစ်ဆေးခဲ့ပြီးလူနာသစ် 1,434 ဦးတွေ့ရှိခဲ့တာပါ။စနေနေ့မှာကိုဗစ်ကြောင့်သေဆုံးလူနာ29ဦးရှိတာကြောင့်သေဆုံးမှုစုစုပေါင်း 1,922 ဦးရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းဟာ 2.2 ရာခိုင်နှုန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့တောက်ကြံရေးထုတ်ပြန်ချက်ကဖော်ပြပါတယ်။စနေနေ့အထိကိုဗစ် -19 စစ်ဆေးပြီးသူပေါင်း300,000ကျော်ရှိပြီးဒီထဲကလူပေါင်း 8,000 လောက်ကိုဗစ် -19 ဖြစ်ပွားမှုကိုတွေ့ရှိထားတာပါရှင်။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်သူမြန်မာ12ဦးဖမ်းဆီးထားကြောင်းထိုင်းအာဏာပိုင်တွေပြောဆိုချက်ကိုကိုကားပြီးဘန်ကောက်ပို့စတင်းကရေးပါတယ်။ထိုင်းနိုင်ငံဖူးခက်မှာအလုပ်လုပ်ဖို့ခိုးဝင်လာမှာတဦးကိုဗတ်6,500နှုန်းနဲ့ထိုင်းပွဲစားကိုပေးခဲ့ရပါတယ်။စနေနေ့မနေ့တနားရီဝင်းကျင်လောက်မှာထိုင်းမြန်မာနယ်စပ်ကိုဖြတ်ပြီးဝင်လာသူတစုကိုစစ်တပ်နယ်စပ်ရဲလူမှုကြီးကြပ်ရေးနဲ့ဒေသခံတွေပါတဲ့အဖွဲ့တစ်ခုကတွေ့ခဲ့တာပါ။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလိုက်ပြီးဖမ်းနာမှာတော့ rubber ဆိုက်ခင်းနေတဲ့ပြေးဝင်ချပြီးမဲ့နောက်ဆုံးမှာတော့အလုံးကိုဖမ်းဆီးရမိခဲ့ပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုစစ်ဆေးတာမှာတော့သူတို့နဲ့တနေသေးတာတဦးကနေတဆင့်ထိုင်းပွဲစားကိုချိတ်ဆက်ပြီးထိုင်းကိုဝင်ဖို့ပွဲစားကအဖြစ်တဦးကိုဗတ်6,500ပေးခဲ့ရတယ်လို့ပြောပါတယ်။ခိုးဝင်မြန်မာနိုင်ငံသားတွေအတွက်ကားတစ်စီးလွတ်ပေးပြီးဖူးခက်ကထိုင်းအလို့ရှင်ထံပို့ပေးမယ်လို့ထိုင်းပွဲစားကဂရုပေးထားတဲ့အကြောင်းလဲပြောကြပါဗျ။အဝေးရောက်တိဘက်အစိုးရကြီးအကဲရဲ့နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတအင်ဂျူရောကိုတောက်ကြနေကတွားရောက်ခဲ့ပြီးဒါအဆိုရင်တရုတ်အတွက်မချေနှက်စရာကိစ္စတစ်ခုဖြစ်လာနိုင်ပါတယ်။ဒေသရင်းမတည်မငြိမ်ဖြစ်အောင်အမေရိကန်ကကြိုးစားတယ်လို့တရုတ်ကစွပ်စွဲထားတာပါ။အမေရိကန်ရဲ့တိဘက်အရေးအထူးတာဝန်ခံအဖြစ်အသစ်ခန့်အပ်ခံရသူရောဘတ်ဂက်စထရိုနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းအဝေးရောက်တိဘက်အစိုးရ CTA ရဲ့သမ္မတလော့ဆန်းဆန်ဂေးကပြောပါရယ်အမေရိကန်သမ္မတနဲ့ဒုတိယသမ္မတယုံကကိုယ်စားလှယ်တွေနဲ့အတူအာရှတရုတ်ရင်းရာကိစ္စတွေဆောင်ရွက်ကြတဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းအဝေးရောက်တိဘက်အစိုးရရဲ့သမ္မတဆန်ဂေးက VOE ကိုပြောပါရယ
်这其实的破断高温呢甚至的甚至凶吧你看给你的攻击不知道能不能下
တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမကသူ့ရဲ့နိုင်ငံရေးအာဏာကိုအဝေးရောက်တိဘက်အစိုးရအဖွဲ့ကိုလွှဲပြောင်းပေးမှုနောက်ဒီမိုကရေစီနည်းစာရွေးကောက်ထားတဲ့ခေါင်းဆောင်ပိုင်းနဲ့အဝေးရောက်တိဘက်အစိုးရအပေါ်တရားဝင်အသိအမှတ်ပြုလေးစားမှုရှိနေတာကိုသိရတဲ့အတွက်ကျင်းနာဂုဏ်ယူချောင်းလော့ဆန်းဆန်ဂေးက VOE တိဘက်ဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်တိဘက်ဒေသမှာစစ်မှန်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးကျူးပန်းမှုလမ်းခုလက်ကိုရောက်နေတဲ့အရေးပေါ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံရဲ့ဆက်ဆံရေးကဆယ်စုနှစ်တွေအတွင်းမပြေလည်ဆုံးအခြေအနေကိုရောက်နေတဲ့တရုတ်နဲ့အမေရိကန်ကြားတိဘက်ကိစ္စကအငင်းပွားစရာတစ်ခုဖြစ်လာတယ်လို့လည်း Reuters ကဖော်ပြပါတယ်။တရုတ်အစိုးရဟာတိဘက်တွေရဲ့လူ့အခွင့်အရေးကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးတိဘက်ဒေသအတွက်ပိုပြည့်အသေးပင်ပြေဝါတဲ့ကိုယ်ပိုင်အုပ်ချုပ်ရေးရရှိဖို့အမေရိကန်ကထောက်ခံကြောင်းပြီးခဲ့တဲ့ဇူလိုင်လအတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်။ American ha tipat ko tong pi tiao nai ngan twin khwet the yi wa ra ko myin tin nai aw sao yet ni la lo tiao ana bai rui ka su swe tha pi American ye tipat san ya a thu ta win kan ne pu paw sao yet pho ko le nyin pe tha ba de shin ka ba ta lo covid 19 ka kwe si san ya pu paw sao yet yi a twet tiao phat ka a sin tin shi chang tiao tamara shi chin pin ka sani ni ma pyo su lai ba de ဒါပြင် ကဘာ တလော ခီးသွားလာမှု ဆိုင်ရာ မူဝါဒ တွေနဲ့ ပတ်သက်ပြီး နိုင်ငံတကာ ဘက်က ပိုပြီး ပူးပေါင်း ဆောင်ရွက်ဖို့လဲ တရုတ် သမ္မတက တိုက်တွန်းပါတယ် ကဘာပေါ်က လူတိုင်း တက်နိုင်တဲ့ ဈေးနဲ့ အသုံးပြုနိုင်မဲ့ အများကြီးသူ အကျိုးရှိစေမဲ့ ကာကွယ်ဈေးတွေ ထုတ်နိုင်ရေး တရုတ် အနေနဲ့ ကြိုးပမ်းနေကြောင်း ဖွံ့ဖြိုးဆဲ နိုင်ငံတွေကို ထောက်ပံ့ကူညီဖို့ ကံလမ်းပြီး ဂရိကဝတ် အတိုင်း ဆောင်ရွက်မယ် လို့လဲ တရုတ် သမ္မတက ပြောဆိုတာ ဖြစ်ပါတယ် ကဘာတလောကုလူဆက်ဆံမှု လွယ်ကူ ချောမွေ့စေရေး အတွက် တော်လည်းမြန်ဆန်နဲ့ခီးသွားလာရေးလမ်းကြောင်းတွေပေါ်ပေါက်ရေးနိုင်ငံတကာဘက်ကပိုပြီးခိုင်မာတဲ့မူဝါဒတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတောင်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်အနေနဲ့ခီးသွားတွေရဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်မှုရလဒ်ကိုနိုင်ငံတကာကအသိအဖတ်ပြုလက်ခံမဲ့ဒီဂျစ်တယ်ကုတ်တွေတုံးတဲ့ရန်တရားတစ်ခုဖော်ဆောင်ရေးအတွက်အဆိုပြုဖို့
ပြည်ရဲ့တင်းနှင်းနေမနေ့ခင်သတင်းတွေကိုတင်ပြပေးခဲ့တာပါဆက်လက်ပြီးတော့သတင်းဆောင်ပါတွင်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အမှတ်10မှာဝင်ရောက်ရှင်ပြိုင်ပြီးအနာရခဲ့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ပါတီကအမျိုးသားလွှတ်တော်ကိုလည်းဦးထိုက်စွာတနင်္လာနေ့ပြည့်ခံခဲ့ရတာကြောင့်တည်ဆုံသွားတဲ့သတင်းကိုကြေပြပေးချင ုစံကိနဲ့လူနှစ်ဦးရောက်လာပြီးတနက်နေ့ပြက်ခတ်ခဲ့တာကြောင့်တိတ်ဆုံးခဲ့ရတာဖြစ်ကြောင်းဒီလိုတိတ်ဆုံးရတာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့လက်ရှိအနိုင်ရပါတီ NLD ပါတီပြောခွင့်ရဒေါက်တာမြွညွန့်က VOE ကိုပြောပါတယ
်ဦးထိုက်တော်လုံချန်တက်တဖြတ်ခံရတာဟာဒါနိုင်ငံရေးရွေးချယ်နဲ့လုပ်တယ်လို့ကျွန်တော်ကတော့တမ်းမြရရှိပါတယ်ဒါကြောင့်လုံကြံမှုမှာပါဝင်ပတ်သက်သူတွေကိုတိတိကျကျနဲ့အများဆုံးဖော်ထုတ်ပြီးအရေးယူနိုင်မှုတော့ကျွန်တော်တို့တာဝန်ရှိသူတွေကိုလိုက်တော့ပါတယ
်ဒီဆုံးသွားသူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်တော်ဟာကျောင်းမင်းမျိုးနဲ့နောင်ပိန်ကြီးရွာအုပ်စုပင်တိန်ရွာမှာနေထိုင်သူဖြစ်ပါတယ်
တိတ်ဆုံးရတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအတီးပြုချက်ရယူဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းတမန်သမားကိုမမိသေးသလိုဘယ်ဖွဲ့ကဘလို့ကြောင့်လှုပ်ကြံတယ်ဆိုတာကိုလည်းမဖော်ထုတ်နိုင်သေးပါဘူးဒေတာကန်တူလည်းဖြစ်ပရာဟိတာလုံနေသူတူဖြစ်တဲ့ဦးတင်မောင်တန်းကတော့ဦးထိုက်ကျော်ဟာသူဖွင့်ထားတဲ့ကုံစုံဆိုင်မှာကွန်းလာဝယ်သူအတွက်900နေစဉ်ပြစ်ခတ်ခံရတာဖြစ်ပြီးအဲ့ဒီအချိန်မှာဇနီးဖြစ်သူကအိမ်ပေါ်တက်သွားတယ်ဖြစ်လို့မျက်မြင်သက်သေမရှိတဲ့အနေအထားဖြစ်သွားရတယ်လို့ပြောပြပါတယ
်မရှိပါရင်ပတ်သက်ပါသူစီမံရေးကလည်းဟိုဘယ်လိုခေါ်မလဲချမ်းသာလောက်တဲ့အခြေအနေရှိတယ်လို့စီဝါရေးလုပ်ငန်းနဲ့ပတ်သက်နေကြိုင်ဆိုင်မရှိပါဘူးအဲ့တော့ဒီမဲရလက်ပေါ်မှာပဲလက်တလောဖြစ်ကြတာပေါ့နော်အဲ့လိုပဲကျွန်တော်တို့ပြောလို့ရပါ
တယ်။ကျောင်းမဲမြို့နယ်ထဲမှာပြီးရဲ့နိုဝင်ဘာ15ရက်နေ့ကလည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့နေအိမ်တနက်နေ့ပြစ်ခတ်ခံခဲ့ရပါတယ်။အဲ့ဒီပြစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရရှိသူမရှိခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌရဲ့နေအိမ်မှန်တွေပျက်စီးခဲ့ရပါတယ်။အဲ့ဒီရဲ့လက်သိတရခံကိုလည်းခုချိန်ထိမမိသေးပါဘူး။ကျောင်းမဲခရိုင်အတွင်းမှာနောင်ချိုမြို့နယ်ကလွဲပြီးတီဘော၊နမ်မတူ၊ကျောင်းမဲစတဲ့မြို့နယ်တွေမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရာအများဆုံးအနိုင်ရခဲ့တာဖြစ်ပါတယ်။အမျိုးသားလွှတ်တော်အမှတ်၁နေရာအတွက်ကိုတော့ NLD ပါတီကိုယ်စားလှယ်ကွယ်လွန်သွားသူဦးထိုက်ကျော်ကမဲပေါင်း90ကျော်အသာနဲ့ SNLD ပါတီရဲ့ကိုယ်စားလှယ်ကိုအနိုင်ရရှိခဲ့တာပါ။ဒီလိုအနိုင်ရတာမှာမိုးမိတ်ဘက်မှာမဲမတမာမှုတွေရှိရဲဆိုပြီးပြန်လဲရည်တွက်ခဲ့ရတာတွေလုပ်ခဲ့ရတယ်လို့ဒေတာကန်တွေကပြောဆိုထားပါတယ်။ Generation 3 ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဦးအောင်နိုင်မော်ကတော့ဒီဖြစ်ရဟာစိုးရိမ်စရာဖြစ်ရဲလို့သူကသတိပေးသွားပါတယ်
။ဒီကြောင့်မဲတို့ဒီနောင်ရှိုးတို့ဘက်ကတော့ဒါဒီပဋိပက္ခနဲ့ဆက်ဆက်နေတဲ့နေပြည်တော်မှာလည်းပါတယ်။အဲ့ဒီရှိနေတာတခုပေါ့နော်နောက်တစ်ခုကျဦးနဲ့ပြောသလိုဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းဦးနဲ့ဒီအညီပေါင်းမှုတွေလည်းရှိခဲ့တယ်ဆိုတော့အဲ့ဒီပုံမှာပဋိဟာရဲ့ခွင့်ဆက်ကြောင့်ပေါ့နော်ဒီလိုမျိုးအပြိုတွေဖြစ်လာနိုင်တယ်လို့ယူဆတယ်။အခုကဘာဖြစ်လဲဆိုကျွန်တော်တို့ကကိုယ်စားလှယ်လောင်းတွေကိုဟိုထုတ်ပြန်ကြေညာပြီးတဲ့အချိန်မှာအခုတို့ရဲ့ဒီရွေးကောက်ပွဲအတွင်းမှာကြုံရတဲ့တရားမဲ့ပြည်ပြင်းမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းမှုတော့ပေါ့နော်ကော်မရှင်တွေကိုတိုင်စာပို့ထားတဲ့ကာလနဲ့လည်းဆက်ဆက်နေတဲ့အခါကျတော့
ကျွန်တော်တို့ကယူကဘကော်မရှင်လို့ပြောလိုက်ရင်ပြည်တော်စုအစင်းရေးဘုပဲလုံခြုံရေးဘုပဲကျွန်တော်တို့ကသတိစားမှုနဲ့သက်ဆိုင်ရာမျိုးနယ်တွေဒီအောက်ခြေပေါ့နော်မျိုးနယ်အစင်းဒီကော်မရှင်တွေရဲ့လုံခြုံရေးအတွက်လည်းဒါသတိစားတဲ့လူတို့ကျွန်တော်အနေနဲ့ယူဆမိတယ်ပေါ့နော်လုံခြုံရေးကြောင့်အမည်နဲ့အစံမဖော်ပြနိုင်ရင်ရှမ်းပြည်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့လက်ရှိအချိန်မှာကော်မရ နေနဲ့သာသတ်မှတ်ကပြန်လည်ရွေးချယ်တော့မှာဖြစ်ပြီးမဲအများဆုံးရရှိသူတည်ဆုံးသွားတာကြောင့်ဒုတိယမဲအများဆုံးရသူကအမတ်အဖြစ်စက္ကန့်ပိုင်ခွင့်မျိုးရရှိမှာမဟုတ်ဘူးလို့ VOA ကိုအတည်ပြုပြောဆိုပါတယ်2020ပြည်နှစ်ရွေးကောက်ပွဲမှာကြောင်မဲခရိုင်မှာနိုင်ငံရေးပါတီပေါင်း10ပါတီဝင်ရောက်ရှင်ပြိုင်ခဲ့ပါတယ
်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ဒုတိယသမ္မတလောင်းကမဲလာဟဲရစ်ရွေးကောက်ခံရတယ်လို့ဆိုရကြောင်းသူမဟာတမိုင်းမှာအမေရိကန်ရဲ့ရွေးကောက်ခံဒုတိယသမ္မတအဖြစ်ပထမဆုံးရွေးခံရတဲ့အမျိုးသမီးအဖြစ်တမိုင်းဝင်သွားပါတယ်။သူမရဲ့ခင်ပွန်းဒေါ့အန်ဟော့ဟာဆိုရင်လေအမေရိကန်တမိုင်းမှာဒုတိယသမ္မတရဲ့ခင်ပွန်းအမျိုးသားဖြစ်လာမှာပါ။ VOA သတင်းတောက်မာရီယာမာဒီယာလိုရဲ့သတင်းဆောင်မကိုပြောပြပေးပါမယ်ရှင်ကျွန်မသင်္ကေတထိုက်ပါအမေရိကန်ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ရဲ့ခင်ပွန်းဒေါ့အန်ဟော့ဟာဒုတိယသမ္မတရဲ့ခင်ပွန်းအမျိုးသားအဖြစ်တမိုင်းဝင်တဲ့အခြေအနေပါကြားမှာဒန်းတူညီမျှမှုမှာဒီအချက်ကအရာမှခြေလှမ်းတရဆိုပေမဲ့လုပ်ဖို့ကြံရှိနေသေးတာတွေကိုပြသမှုလို့လဲဒီဘောတက်တူတမိုင်းဌာနလက်ထောက်ပါမောက်ခဆာရာရူလီကပြောပါတယ
်progress built on decades
ဂျာမအခန်းကဏ္ဍအကန့်အသတ်တွေကိုအမျိုးသမီးရင်လှုပ်ရှားသူတွေဆယ်စုနှစ်နဲ့ချီအန်တူမွေရဲ့တိုးတက်မှုကိုထင်ရှားပါတယ်။ဒါပေမဲ့ဂျာမဒန်တူခွင်ရဖို့အတွက်လှုပ်ဆရာအများကြီးကိုလည်းပြသနေကြပါ။အဓိကပါတီကြီးတစ်ခုမှာသမရလောင်းနဲ့ဒုတိယသမရလောင်းအဖြစ်အမျိုးသမီးတူပထမဆုံးရွေးချယ်ခံရပြီးတဲ့နောက်36နှစ်အကြာမှာမှဒီလိုအခြေအနေကိုရခဲ့တာပါ။
အဓိကပါတီကြီးတစ်ခုရဲ့သမရလောင်းဒုတိယသမရလောင်းတွေရဲ့ခင်ပွန်းတွေထဲမှာ Mpox ကစုထားမြောက်ဖြစ်ပါတယ်သမရလောင်းအဖြစ်ဝင်ပြိုင်ခွင့်ရခဲ့တဲ့အမျိုးသမီးတွေကတော့ My fellow citizens 1984ခုနှစ်မှာ Geraldine Ferraro 2008ခုနှစ်မှာ Sarah Palin 2016မှာ Hillary Clinton တို့ဖြစ်ပါတယ် New Haven တက္ကသိုလ်က Matthew Schmidt ကတော့အခုလိုသုံးသပ်ပါတယ
် Mr. Amhoff is leaving his job which is usually what
Mr. Amhoff အရင်သမရကတော့ဒုတိယသမရကတော့လေလုပ်ခဲ့တယ်လို့ပဲအလုပ်ကနေထွက်ပါတယ် Jill Biden အလုပ်မထွက်တာကလည်းအရေးကြီးတဲ့အချက်လို့ကျွန်တော်ရှုမြင်ပါတယ် Mr. Amhoff ကခရီးရန်လည်းမဟုတ်ပါဘူးသူက Jew ပါဒါပြင်အိမ်အောင်ကွဲပြီးတဲ့နောက်အသက်ကြီးပိုင်းမှာလက်ထပ်ထားတယ်လူမျိုးရေးရာရောဘာသာရေးရာပါရုပ်စုံပေါင်းထားတဲ့မိသားစုကကလေးတွေလည်းပါလာပါတယ်ဒီလိုမိသားစုအသစ်မှာမမလာဖြစ်လာတဲ့သူကဒုတိယသမ္မတတယောက်ဖြစ်သွားပါ
တယ
်ခင်ပွန်းဖြစ်သူရဲ့ကလေးတွေကသူ့နာမည်နဲ့အမင်းဆိုတာကိုပေါင်းပြီးမမလာလို့ခေါ်တယ်လို့ကမလာဟဲရစ်ကပြောပါတယ
် But Mamala will always be the one that means the most
ဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲအနိုင်ရသူလို့ကြေညာတဲ့နေ့ကသူနဲ့အမ်ဖော့တို့ရင်မောနေကြတဲ့ပုံကို Twitter မှာတင်ခဲ့တဲ့ဟဲရစ်ကသူရဲ့ဘောကလက်တွဲဘောလို့ရေးခဲ့တာပါဆာရာရိုလီက
He has really leaned into his familial role. I mean,
သူကမိသားစုအတွင်းသူ့ရဲ့အခမ်းအနားကိုအလေးထားပါတယ်။ချီယွန်ယူတွေမှာဆိုရင်လည်းဖခင်တူဦးဖြစ်ခင်မွန်းတူဦးဖြစ်အလေးထားပြောတယ်လို့ပဲကမလာဟဲရစ်အပေါ်မှာထားတဲ့သူ့ရဲ့မြစ်တာနောက်သူတို့နှစ်ဦးရဲ့အကြောင်းမျိုးကိုပဲအဓိကထားရကြပါတယ
်and one that focuses on his role as a father as a hubby
Harris နဲ့ Amphor တို့ဟာ2013မှာတွေ့ပြီးနောက်နှစ်မှာလက်ထပ်ခဲ့ပါတယ် Harris ရဲ့ပထမဆုံးလက်ထပ်မှုဖြစ်ပေမဲ့ Amphor ကတော့ဒုတိယအိမ်တောင်မှာသူမှာအသက်20ကျော်ကလေးတွေလည်းပါလာပါတယ်ဒေါက်တာ Matthew Schmidt က
My guess
is COE မှာသူ့ရဲ့လှုပ်ဆောင်ချက်တွေကိုအခြေခံပြီးမှန်းရရင်တော့စီယွေးပွဲတွေမှာတိတ်ကိုရင်သက်တိတ်ဆိတ်နေခဲ့ပြီးဒီပြည်တော်မှာလည်းအလားတူနေဖို့ပဲရွေးမယ်လို့ယူဆပါတယ
် Harris ကိုစံပြတူအဖြစ်တချို့ကညှို့ဆုံနေကြချိန်မှာဇနီးဖြစ်သူရဲ့လုပ်ငန်းကိုသူ့အလုပ်ထဲဦးစားပေးခဲ့တဲ့ Amphor ကိုလည်းအလားတူရှုမြင်နိုင်ကြပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Union တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစားနေပါအိန္ဒိယနယ်စပ်ကတောင်တွေနဲ့ဒေသခံတွေဟာနယ်စပ်ကိတ်ပေးလိုက်တဲ့တံကိုအလူးနဲ့ခံစားနေရပါတယ်ဒီဆောင်မကိုမုံရွန်ကိစ္စကအဲဒီတော့ဖွဲ့ကရေးသားထားတာဖြစ်ပြီးတော့ကိုကျုံဝီဖြိုးကဆက်လက်ပြောပြပေးသွားမှာပ
ါ။နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒေသခံတွေဟာသူတို့ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုအိန္ဒိယနိုင်ငံကိုရောင်းချရင်းအသက်မွေးကြတာဖြစ်ပါတယ်။COVID-19 ကပ်ရောဂါကြောင့်အိန္ဒိယမြန်မာနယ်စပ်ဂိတ်တွေပိတ်လိုက်ရတဲ့အတွက်သူတို့ရဲ့အဓိကဝင်ငွေလမ်းပျောက်ဆုံးသွားခဲ့ပါတယ်။နာဂဒေတာမှာ COVID ကူးစက်ရောဂါမရှိသေးပေမဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံမှာ COVID ကူးစက်မှုတွေအဆမတန်ပြင်းထန်နေပါတယ်။ American ပြီးရင် COVID ရောဂါကူးစက်မှုဒုတိယအများဆုံးရှိနေတဲ့အိန္ဒိယမှာရောဂါကြောင့်သေဆုံးသူဦးရေလဲတောင်းနဲ့ချီရှိနေပါတယ်။နာဂဒေတာမှာလဟဲလေရှိနဲ့နိုင်ငံစားတဲ့မြို့နယ်ကြီး၃ခုရှိနေပြီးအဓိကအားဖြင့်စိုက်ပျိုးရေးကိုပဲအားကိုးအားထားပြုနေရတာပါဒီအခြေအနေတွေကြောင့်နာဂဒေတာတိနံထွက်ကုန်တွေဟာဝယ်လက်ပြောက်သွားပြီးဒေတာကန်တောင်သူတွေအထိလာသွားတယ်လို့ဆိုပါတယ်ပန်ဆောင်မြို့နယ်ဝတ်ထမ်းကြီးရွာဟာအရင်ကဘိန်းစိုက်ပျိုးမှုတွေအများအပြားရှိခဲ့ပေမဲ့လက်ရှိမှာတော့အာလာဂျီကိုဘိန်းအစားတိုးတစ်ပွဲစိုက်ပျိုးလာခဲ့ပါတယ်ကိုကန်းချန်းကအာလာဂျီ၃ဧကစိုက်ပျိုးထားတဲ့တောင်သူတူပါ
ဟာလာဒီကဘယ်မှဝယ်တာမဟုတ်ဘူး။သမှုရတနိုင်းတော့လည်းရောင်းလို့ရတာမဟုတ်ဘူး။အိန္ဒိယတနိုင်းမှန်ပဲဝယ်တာဗျ။အဓိကစားလို့အိမ်သုံးဖို့လိုအပ်တာတွေဘယ်လိုဝယ်ရမလဲတော့မသိတော့ဘူးဗျ။ဟာလာဒီတွေပေးပြီးစားဝယ်လို့ရတာမဟုတ်ဘူးလေ
။နိုင်ငံဘက်မှာလည်းအိန္ဒိယဘက်ကအဝယ်များတဲ့ချင်းမောင်ဖာလာနဲ့ဂျင်းလိုစိုက်ပျိုးရေးထွက်ကုန်တွေဟာလောလောဆယ်ဝယ်သူမရှိတော့ဘူးလို့နိုင်ငံဒေသခံဦးချေရောင်းကပြောပါတယ်။
ကတိုင်ဟောဘရင်းနှစ်ဒီဆိုရင်တော့ဒီဖာလာကဒီချိန်တော့ဆိုရင်အဲတဲ့ဟောဘသူတို့အခေါ်ရကီလို1ကီလိုကိုမြန်မာငွေ6000နီးပါးလောက်ရတယ်ကျွန်တော်တို့ဒီထက်မှရောင်းရတာပေါ့မြန်မာနိုင်ငံထဲမှရောင်းရတာအဲ့ဒီကသစင်သူတို့ဖောက်တဲ့တွေကတော့ဘယ်အိန္ဒိယထက်ပြန်တွားရောင်းတာတော့ပါညာတော့တချို့လဲရူပီ900လောက်ရတယ်လို့ကြားတယ်ဒီချိန်ဆိုရင်ဟောဘကုန်တယ်တွေကလည်းဒီအလာဂျီစိတ်ဝင်စားတဲ့လူတွေကဒါတွေကိုရွာတွေလိုက်ဝယ်ကိုလည်းတချို့ကဒီအလာဂျီတော့အကုန်လုံးလမ်းလို့လည်းပြီးပြအကုန်လုံးတင်းစီပြီးတော့ဘယ်မှာရောင်းရမယ်ဆိုတာလည်းမပြောကြတယ်လို့ဘယ်မှာဝယ်တယ်ဆိုတဲ့အတန်ကိုမရှိတော့တာ
ပုံမှန်အားဖြင့်တော့နိုင်ရွံ့မြို့နယ်ကတောင်သူတွေအနေနဲ့ဒေသစိုက်ပျိုးရေးထွက်ကုန်တွေကိုပန်ဆောင်နေဆက်ကနေတမိုင်လောက်သာဝေးတဲ့အိန္ဒိယဘက်နန်ပေါင်မြို့ကိုသွားရောက်ရောင်းချနေကြတာပါဒေတာအကောအလာဂျီလို့ခေါ်တဲ့ဖာလာဈေးကွက်ဟာဒေတာကန်ရဲ့ဝန်မှုကိုတိတိတလာတိုးမြင့်စေပေမဲ့ဒီနှစ်တော့ဒီအခွင့်အရေးတွေဆုံးရှုံးသွားပြီဖြစ်တဲ့အကြောင်းဒေတာကန်ရဲ့ဦးဖြစ်တဲ့ဦးကဲချင်းကသုံးသပ်ပြပါရစေ။အရင
်နှစ်ပြီးတော့တော်တော်လေးရောင်းကောင်းတယ်ပြီးတော့တောင်တူတွေနဲ့ဒီရာဘဲအလာဂျီကိုဦးစားပေးပြီးတော့လုပ်ကြတယ်ဟုတ်ကဲ့။ဒါပေမဲ့ဒီနှစ်ကျတော့ဒီကိုဗစ်ကြောင့်မို့လမ်းကပိတ်လိုက်တယ်ဆိုတော့ဒီနုံကမပြီးဘူးလောလောဆယ်တယောက်နှစ်ယောက်ကတော့ဝေထားတာတော့ရှိတယ်တချို့တွေကျတော့အာလေငါ10ကီလိုလောက်ရရင်တော့အဲ့လိုမျိုးဈေးမရှိနေပဲရသလောက်ဆိုပြီးတော့ရောင်းလိုက်တာတော့ရှိတယ်တချို့တွေကျတော့ဒီတိုင်းတင်းထားတာရှိတယ်လေဆရာဟော
လောလောဆယ်တော့ဒါရီကိုဖြည့်ရှင်းမှုတိုင်းအစိုးရဘက်ကစီစဉ်ထားတာမရှိသေးကြောင်းလဟဲမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလောယုံကပြောပါတယ်မုံရမျိုးစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးကျော်မြင့်ကတော
့ကြီးတူကြီးပြောရမှာပေါ့ပြီးတော့ဒီဒေသအစိုးရရင်ပြောလို့ရရင်ရမရန်လေဘိုးအစိုးရဘိုးအစိုးရပြောပြီးဆိုကြာပြီပေါ့နော်ဒါပေမဲ့ဘိုးအစိုးရအာယုံဆိုင်ပြီးဖြည့်ရှင်းရမယ်ထင်ပါတယ်ကျွန်တော်တို့ဒီတိုင်းအစိုးရကသူလုံနိုင်တယ်လို့လို့ဘိုးလည်းပြောလူကယ်ပြန်ကိုသွားမယ်ထင်ပါတယ်လူသွားတယ်မှလို့ဗျာပစ္စည်းပဲသွားတာပဲနော်တခုတော့ကြည့်တာပေါ့နေဆက်ကသူတို့တစ်ဖက်နဲ့တစ်ဖက်ဘလောက်ထိပြောနိုင်တယ်လဲပေါ့နော
်နာဂနဲ့အိန္ဒိယအကြားကုံသွယ်ရေးမှာတော့အဓိကအားဖြင့်နန်းရုံမြို့နယ်ပန်ဆောင်နဲ့လေရှိမြို့နယ်ဆွန်မရာမြို့တွေကတဆင့်ဆက်သွယ်ကြတာများပါတယ်။ဒေသခံတွေအနေနဲ့အိန္ဒိယဘက်ကိုတီးနှံသွားရောင်းကြသလိုလိုအပ်တဲ့အခြေခံစားကုန်တွေလူသုံးကုန်ပစ္စည်းတွေနဲ့စောင့်လုပ်ရေးပစ္စည်းစတာတွေကိုဝယ်ယူဖို့လဲအားကိုးနေရစေလို့ဦးချေရောင်းကဆက်ပြောပါတယ်။ တကယ်တော့ဒေသခံတောင်သူတွေလက်လုံလက်စားတွေဒါမှကကုံတွေတွေအနေနဲ့အိန္ဒိယဘက်ခြမ်းကိုတပိုင်းတနိုင်ကုံတွေရေးစနစ်နဲ့ကူတန်ရောင်းဝယ်ပြီးဘဝရက်တည်နေကြတဲ့မိသားစုတွေအများကြီးရှိနေတယ်လို့လည်းဒေသခံအမတ်တို့ကပြောပါတယ
်။နံပန်းဆောင်နဲ့တဝိုက်ရှိတဲ့ဟာတွေအားလုံးကအဲ့ဒီအိန္ဒိယဘက်မှာရှိတဲ့နံပေါင်းမှုထဲကပစ္စည်းပစ္စည်းတွေစားသုံးကုန်တွေဒါကိုအဓိကအခြေခံတာ။အများတိုက်နိုင်တဲ့ဒီတို့ပြည်မဘက်ကတိုင်နိုင်တဲ့ပစ္စည်းတို့မုတ်တို့ဘာတို့ပေါင်းအိုးတို့စတဲ့အဲ့ဒါမျိုးကိုလည်းတချို့စီးပွားရေးသမားတွေကသွားဝယ်ပြီးတော့ဒီနိုင်ငံကနဲ့တစင်းရှင်ပြန်တနိုင်တို့ဒီလိုဖြန်းနေတာတွေရှိခဲ့တယ်။ဒါနဲ့ကိုပြစ်ဖြစ်သွားတော့အဲ့ဒီကိစ္စတွေအကုန်လုံးပိတ်ပင်လိုက်တော့ဒီဖက်ကလည်းမလွတ်တလို့ဟိုဖက်ဆိုးရလည်းလည်းမခံဘူး
။တမူးဖက်လမ်းကြောင်းကနေပြီးတော့ချစ်ဆက်ဖို့အဲ့ဒါတခုတော့ရှိတယ်။အဆင်ပြေမှမပြေဘူးဆိုတော့ကျွန်တော်လည်းအာမခံလို့မရဘူး။ဒါပေမဲ့လောက်ရမလမ်းကြောင်းရှာဖို့ကတော့ကျွန်တော်တို့လောက်ရမှာပေါ့။
ဒါကတော့ဒေသခံအမတ်တဦးဖြစ်တဲ့ဦးလောယုံပြောကြားသွားတာဖြစ်ပါတယ်။နာဂနဲ့အိန္ဒိယဘက်ခြမ်းကုလူဆက်ဆံရေးဟာပြည်မနဲ့ဆက်သွယ်ရတာတဲ့လမ်းပိုင်းကြီးအဆင်ပြေတဲ့အကြောင်းရင်းကလည်းအဓိကအချက်တစ်ခုဖြစ်နေပါတယ်။ဒါကြောင့်နာဂဒေသဦးစီးအဖွဲ့ဒါမှမဟုတ်စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့နေဆက်ကုံသွယ်ရေးလမ်းကြောင်းအဆင်ပြေအောင်ပိုစီစဉ်ပြီးဆောင်ရွက်စီကျင်တယ်လို့အကြံပြုသူကတော့ဆွန်မရာမြို့ခံဦးနော်ထမ်းပါ
။ကျွန်တော်တို့ဒီဆွန်မရာနေဆိုလို့ရှိရင်လီရှိဆိုလို့ရှိရင်မိုင်40တမန်ဒီဆိုလို့ရှိရင်ကျွန်တော်မိုင်80လောက်သွားရတယ်လန်ကီဟိုဘက်ကျွန်တော်အိန္ဒိယနေဆက်နဲ့ကြတော့ကျွန်တော်တို့ကကို10မိုင်လောက်10မိုင်လောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ပစ္စည်းတွေလွယ်လင့်တကူဝယ်လို့ရတဲ့အခါကျတော့ကျွန်တော်တို့ကုန်စည်စစ်စစ်မှုမှလည်းအိန္ဒိယဘက်ခြမ်းကိုအတိတ်ကကျွန်တော်တို့အားပြုရတာပဲရှိပါတယ်ဗျ။အ
ိန္ဒိယအနေနဲ့လည်းနာဂဒေသကထွက်ကုန်တွေကိုအားကိုးနေရဆဲဖြစ်တယ်လို့ချင်းမောင်ပါလာကိုလည်းအလုံးအရင်းနဲ့ဝယ်ယူဖို့အထူးအစီအစဉ်ရှိဘူးပါတယ်။လုံးငယ်တဲ့3နှစ်လောက်ကဆိုရင်နာဂကောင်စစ်ဝင်ကိုယ်တိုင်နာဂဒေတာအတီလာပြီးညီနေရာတွေကြည့်နှစ်ဖက်အကျိုးတူချင်းမောင်ဖာလာဆိုင်ပြူကြီးညှိနှိုင်းခဲ့ဘူးတယ်လို့လက်ရှိနာဂဒေတာဦးစီးဥက္ကဋ္ဌဦးကြီးဆိုင်ကဘုံရွာကြီးစနစ်အင်တာဗျူးတစ်ခုမှာပြောပြဘူးပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်လဲမအောင်မြင်ခဲ့ပြန်ပါဘူး။ဆမရာဒေတာကန်တိုင်းဒေတာကြီးအမတ်ဖြစ်သူဦးကြီးထင်ကတော့နာဂဒေတာဖွံ့ဖြိုးရေးမှာစိုက်ပျိုးရေးကိုခြံလက်ခဲ့လို့မရဘူးလို့ဆိုပါတယ်။သူကတော့လက်ရှိဒေတာမှာစိုက်ပျိုးနေတဲ့တည်နိုင်တွေအရှိအသွေးမြင့်မှုဈေးကွက်ရှာဖို့လိုအပ်မယ်လို့ထောက်ပြပါတယ်
။တကယ်လို့ပြည်တော်စုကနေလာဒီဈေးကွက်တွေကိုတကယ်တမ်းဒီဒေတာချင်းချင်းပေါ့နော်။တစ်ခုခုလမ်းမဖောက်ပြီးမယ်ဟိုလုတ်ပြီးမယ်ဆိုရင်တော့နေဆဈေးတွေဖွင့်ပြီးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်။ဒီပြည်တော်စုကပြီးတန်းရဖြစ်ပြီးကျွန်တော်တို့ဒီဉာဏ်ပညာတွေပေါ့နော်ပြန်ဆင့်မြင့်ပေါ့ဒီအသင်းနာတွေကိုပြန်ပြီးတော့အဆင်ပြေပြီးတော့ပြန်လုံနိုင်မယ်ဆိုရင်အကောင့်ထဲပေါ်နိုင်မယ်ဆိုရင်တော့အပူပြီးတော့ကောင်းမယ်အကျွန်တော်လည်းအဲ့လိုကြိုးစားနေတာဟုတ်ကဲ့ဒီစီးပွားရေးလှုပ်ချင်ပေါ်ညာလဲဒီအဓိကဒီလမ်းပိုင်းဒီလမ်းမဆက်တွေကြီးအခက်ခဲတွေရှိတယ်နောက်ပြီးတော့မီးပေါ့နော်ဒီဆက်ယုံလှုပ်ယုံတွေလောက်ရမယ်ဆိုရင်တော့မီးအခက်ခဲရှိတယ်အခုမီးတွေကောင်းမွန်ရမယ်ဆိုရင်ဒီကဒေသထွက်ဒီအသင်းနာတွေနဲ့ဒီကအလို့အားတွေအများရှိတယ်မီးတွေအများရှိတယ်ဆိုတော့အဲ့ဒီဟာတွေကျွန်တော်လှုပ်ဖို့တော့စီမံထားတာရှိပါဟုတ်
လက်ရှိမှာတော့ဖွံ့ဖြိုးမှုနှိမ့်ချနေဆဲဖြစ်ပြီးနာဂဒေတာကန်တောင်သူတွေအနေနဲ့ကိုဗစ်ကာလမှာပိုပြီးစီးပွားရေးကျက်တဲလာသလိုရေရှည်အတွက်ဆိုလည်းတောင်သူတွေအထောက်ပံ့အစီအစဉ်တွေလိုအပ်နေဆဲဖြစ်တယ်လို့လေရှိဒေတာကန်တောင်သူဦးစောအေးကဆိုပါတယ်
။တောင်ရလည်းဆက်ပြုတ်အခက်ခဲမှာတော်တော်လေးကိုကျင်ရတယ်ဟိုးကြတယ်နေနဲ့ပြောမယ်ဆိုရင်စက်တာနှုတ်လို့ကြောက်ရမယ်မသိဘူး။အားကြောင့်မလို့ဒီကညာနဲ့နောက်ပြီးတော့မှကျွန်တော်နိုင်ငံတော်နဲ့ဒီဆက်ကြွေးရေးထောက်ပံ့ရေးပိုင်းညာချပေးမယ်နောက်ပြီးတော့မှထောက်ပံ့ပစ္စည်းချပေးမယ်ဆိုပို့ပြီးကောင်းနေမျိုးကိုယူဆရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ပြည်နယ်မယ်လို့ဒုအံဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာခေဆက်ကအေရီယာအဖွဲ့ကိုကျော်ဝေဖြိုးဒုအံကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းဆိုဖြစ်ပါတယ်ဒုအံအတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲဆောင်မြောနာဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒီလိုအမေရိကန်တိုင်းနိုင်ငံ
န်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မင်္ဂလာပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ကနေဆက်လက်တင်ပြနေပါတယ်အခုတော့ယူကောက်ပွဲအထူးအစီအစဉ်မှာတော့ယူကောက်ပွဲအလွန်ပြည်တော်စုအရေးမြုံမှန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်Channel SFE Media ရဲ့ Editor ကုမှုတက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီပါပါခင်ဗျာ Question တင်ဆက်ပေးနေတာဖြစ်တဲ့ Power Sunny Web စီစဉ်ကနေပြုလိုက်ပါတယ်ဒီဘက်မှာတော့ရွေးကောက်ပွဲလုံးတည်တော်စုအရေးမြုံမှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ် Power Sunny Facebook ကဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ကောင်းနိုင်ငံရေးလေးလာမှုဖွဲ့ရဲ့ဦးဆောင်ဒါရိုက်တာကိုရဲမျိုးသိဖြစ်ပါတယ်အစားချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့ဗဟိုလုံမှုဆောင်ဖွဲ့ဝင်ဒေါ်ချယ်ရီဆောင်ဖြစ်ပါတယ်။အစားဒီပက်ဒရီနိုင်ငံရေးနဲ့ပတ်သက်ပြီးတော့လေးလာဆုံးသက်သူဦးဖြစ်တဲ့ကိုထက်မင်းကိုဖြစ်ပါတယ်။အဲ့တော့ပါဝါစနစ်ကိုတက်ရောက်လာပေးကြတဲ့သူအားလုံးမင်္ဂလာပါခင်ဗျာ။အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲအလုံးပြည်အောင်စုရေးညွှန်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ဒီပြည်အောင်စုရေးလို့ပြောတဲ့အခါမှာတိုင်းရင်းသားတွေရဲ့ဒီပြည်အောင်စုဘောကရှုမြင်တဲ့ရှုမြင်ပုံနောက်ကတိုင်းရင်းသားတွေရဲ့လူသားချက်တွေအတိုင်းသားတွေဆန်ဒါတွေကလည်းကျွန်တော်အရေးကြီးလို့ကျွန်တော်ယူဆပါဒါတွေကကျွန်တော်ထည့်သွင်းဟိုဆွေးနွေးပေးစီချင်ပါတယ်အရင်ဆုံးတော့ကျွန်တော်စပြီးတော့မှဒီပြည်ထောင်စုဒီနိုဝင်ဘာဆက်မြက်မှာ NLD ပါနိုင်ရွားတယ်လောလောလတ်နိုင်ရထားတဲ့ NLD ပါတီရတယ်ပြင်ညာချက်တစ်ကောင်ထုတ်ပြီးတော့မှတိုင်းရင်းသားပါတီကိုဒီကမ်းလှမ်းလာလို့ရှိတယ်ဆိုတော့ပြည်တော်စုအရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့အားမျိုးပေါ့ဆိုတော့ဒီမတိုင်းခင်မှာတော့ကျွန်တော်ဒီတိုင်းရင်းသားတွေနဲ့ဒီ NLD ပါတီဓာတ်ရဲ့ဆက်ဆံရေးကနည်းနည်းအေးဆက်တယ်ဆိုတဲ့ပုံစံကိုကျွန်တော်မြင်ရတယ်ပေါ့ဆိုတော့ဒီကြီးတဲ့ဒီတွတ်တော်ကဖွဲ့စည်းပုံခြေကမ်းတွေပြင်ဆင်ရေးမှာလည်းဒီအုံမ26တိပြင်ဆင်ရေးကိစ္စမျိုးတွေမှာလည်းအနေနဲ့မကြည့်ရတာမျိုးတွေရှိတယ်ဆိုတော့အာမြင်ခဲ့ရတယ်ပေါ့ဆိုတော့ဒီကြေညာချက်ကိုကြည့်ခြင်းအားဖြင့်ကျွန်တော်တို့ဒီအနာဂတ်ပေါ့ဒီရွေးကောက်ပွဲလုံနောက်ပေါ်လာမယ့်အစိုးရရောဒီနောက်ငြိမ်းချမ်းရေးပြင်ဆင်နေမှာရောဘလို့လားလာတယ်ရှိလာနိုင်တယ်ရှိတယ်ယူဆလို့ရတယ်ပေါ့ဒီပေါ်မှာစပြီးသုံးသက်ပေးစီခြင်းမှာအရင်ဆုံးတော့ကျွန်တော်ဟိုဆရာမချယ်ရီသာအောင်စပြီးတော့ဟိုသုံးသက်ပေးစီခြင်းမှာဟု
တ်ကဲ့ပါရှင်ဒီကျမတို့ဟို NLD ကပါတီကနေဖွဲ့ချုပ်ကနေဒီလိုမျိုးတိုင်းသားပါတီဒီကိုဟိုဒီမော့ဖိတ်စာမရောက်ခင်မှာ Facebook မှာအဆက်ဆုံးကြုံရတာတွေ့တယ်ပေါ့နော်အဲ့တော့တကယ်ချင်းနေရာနှားမီးဟိုဖိတ်စာရောက်ပြီလားဗာရင်ညာလေပေါ့ဆိုတော့ကိုရီလည်းသူတို့ Facebook page တွေကိုဝင်ကြည့်ရတာပေါ့အဲ့တော့အဲ့မတိုင်ခင်အဖြစ်ပြက်ကဒီ AA ကနေရခိုင်ပြည်နယ်မှာဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာမှာကျင်းပဖို့ရန်အတွက်ထုတ်ပြန်ခြင်းရဲ့တောင်းဆိုတဲ့ထုတ်ပြန်ခြင်းရဲ့ချက်ကိုဟိုထုတ်လိုက်ပါတယ်အဲ့မှာလည်းပဲကချောက်ကနေဒါချစ်တင်ပါတယ်ဆိုပြီးတော့ထုတ်ခံချက်တွေဟိုဟိုပေါ့ statement တွေထုတ်တာကိုတွေ့ရတာပေါ့နော်ဆိုတော့ဟိုဒီလိုမျိုးဖြစ်တဲ့ချိန်မှာတပြိုင်တည်းဟိုတရက်နေ့အတွင်းမှာပဲ NLD ကလည်းဒီတိုင်းသားပါတီတွေနဲ့အနာဂတ်ဟိုပြည်ထောင်စုအတွက်ကိုရှိစုပြီးတော့မှပူးပေါင်းဆောင်ရွက်မှုအတွက်ကိုတွေ့ချင်တယ်ဖိတ်ချင်တယ်ဆိုပြီးတော့စာတွေထွက်လာတယ်ပေါ့ဆိုတော့ဒီနှစ်ခုကဘာတက်ဆိုင်မှုရှိတယ်လဲဆိုတဲ့ဟာတော့စဉ်းစားချက်တစ်ခုရှိတာပေါ့နော်တပ်ဘက်ကနေဒီလိုမျိုးဟိုလှုပ်ဆောင်တဲ့ချိန်မှာ NLD နေနဲ့ကဒါတိုင်းသားပါတီတွေနဲ့ဟိုအပူပေါင်းဖို့လိုအပ်တယ်ဆိုပြီးတော့သူကဟိုလှုပ်တဲ့သဘောမျိုးတော့တက်ရောက်တာပေါ့နောက်တစ်ခုကကြတော့ကျမတို့ဒီ2020ရွေးကောက်ပွဲက2020ရွေးကောက်ပွဲ2020ရွေးကောက်ပွဲနဲ့မတူဘူးတိုင်းသားပါတီတွေချင်းပင်နဲ့ကချင်းပင်နဲ့မွန်ပင်နဲ့ဟိုတရားပင်နယ်လူတွေမှာတိုင်းသားပါတီတွေရဲ့ဟိုမဲမနိုင်တာကဒါကတပိုင်းပေါ့ဒါပေမဲ့ဒုတိယပေါ်ပူလာဖြစ်ဆုံးလိုအချိုက်အများဆုံးပါတီတွေဖြစ်လာကြတယ်ခါတိုင်းက policy ပိုင်းဆိုင်ရာဆွေးနွေးလို့မရပြီမဲ့ဒီတစ်ခေါက်မှာ policy ပိုင်းဆိုင်ရာတော်တော်များများကျမတို့ဟိုအောက်ခြေမှာဆွေးနွေးနိုင်ခဲ့တယ်ပေါ့နော်ဆိုတော့နိုင်ငံရေးနှိုးချမှုတွေ federal ရေးနဲ့ပတ်သက်ပြီးနှိုးချမှုတွေလူငယ်လို့ပြောတဲ့အချိန်မှာအသက်50အောက်တည်းရဲ့နိုင်ငံရေးစိတ်ဝင်စားမှုတွေကတော်တော်လေးကိုအနုထလာတယ်တွေ့ရတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်လေး campaign တော်တဲ့မှာစီဝေးတော်တဲ့မှာဖြစ်ပြနေတဲ့အရာတွေကို NLD ကလည်းအတိအမှတ်ပြုတ်ပုံရတယ်ဆိုတော့ဒီအချက်တောင်လည်းဖိတ်တာလည်းဖြစ်နိုင်တယ်ဒါပေမဲ့တကယ်စေစနာရှိလို့တကယ်ဖူးပေါင်းဆောင်ရွက်ခြင်းနဲ့ ပဲရှိတယ်ဆိုလို့ရှိရင်ရင်တိုင်းသားပါတီတွေဘက်ကတော့ပူပေါင်းဖို့အဆင်သင့်ပါပဲဒါပေမဲ့ခုနခိုင်းစားတဲ့သဘောမျိုးမဟုတ်ပဲနဲ့တကယ်ကိုကျမတို့တိုင်းပြည်ညစ်ပေါင်း80လုံးလုံးဟိုဒီပြည်တွင်းစစ်အောက်မှာစီရင်မွေးတင်မှုအောက်မှာညစ်နေတယ်ဒီဟာအတွက်ကိုပူပေါင်းဆောင်ရွက်ကြမယ်အားနဲ့အတူတူထုတ်ကြမယ်ဆိုတော့ဟိုအတူတူကပူပေါင်းဆောင်ရွက်မှုကိုအခြေခံပြီးတော့သွားမယ်ဆိုရင်တော့တိုင်းသားပါတီတွေဘက်ကတော့အဆင်သင့်ပါပဲဆိုတာတော့တို့တချို့ statement တွေလည်းထွက်လာပြီးကချင်ဘက်ကလည်း statement တွေထွက်လာပြီးကျမတို့ပါတီအနေနဲ့လည်းပဲမကြခင်အစည်းအဝေးလုပ်ပြီးတော့ထုတ်မှဖြစ်ပါတယ်ဆိုတော့ဒီဘက်ကနေတော့အဆင်သင့်ပါပဲဒါပေမဲ့တကယ်ပဲစေတနာရှိတဲ့တကယ်ပဲယူသားမှုနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ကံကံမှုတော့ဖြစ်ဖို့လိုအပ်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပေါ်မှာကိုရဲလုံးရဲ့တစ်ချက်တော့သုံးသပ်ပေးပါဦ
းဟုတ်ကဲ့ခင်ဗျကျွန်တော်တို့အမြင်ကတော့အဓိကအချက်၃ချက်ရှိမယ်ထင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအာဏာရလာ2015မှာအာဏာရလာပြီးနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်တယ်ဒါပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်တဲ့နေရာမှာငြိမ်းချမ်းရေးဖြစ်စဉ်နဲ့ဒီဘက်မှာရှိတဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုချိတ်ဆက်ထားတာမျိုးမရှိကျွန်တော်တို့ငြိမ်းချမ်းရေးဆိုတာသပွဲဝိုင်းတွေမှာဒီဆွေးနွေးပြီးတော့အပြစ်ခံရစေးဆိုတဲ့စဉ်းစားပုံကပိုအားတန်တယ်လို့ထင်တယ်အဲ့လိုနဲ့ငင်းငင်းကြီးကဟိုနန်းခုလက်မှာလည်းတော်တော်လေးအနှောင့်အယှက်တွေဖြစ်ခဲ့တယ်ပေါ့ဆိုတော့အဲ့လိုအနှောင့်အယှက်တွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့2020ခုနှစ်မှာလုပ်တဲ့21ကြိမ်မြောက်ဒီဟို sorry 21ရာစုစတုဒ္ဒအကြိမ်ပင်လုံအစည်းအဝေးမှာတောင်ဆန်းစုကြည်မိကွန်းပြောတဲ့အခါမှာကျွန်တော်တခုတတိထားမိတယ်အဲ့မှာလဲဆိုတော့ငင်းငင်းကြီးကိုဆက်သွားဖို့ဆိုရင်အဓိကဒီဆွေးနွေးမှုတွေလုပ်နေရင်လည်းမသိတိုင်းရင်းသားလူနည်းစုတွေနဲ့ပတ်သက်ပြီးတော့73ချက်လုပ်အောင်မယ်လို့ဒီပြောတာတွေ့တယ်ပထမတစ်ချက်ကတော့ပါလဲဆိုတော့တိုင်းသားလူနည်းစုရဲ့အခွင့်အရေးတွေကိုကာကွယ်ပေးရမယ်လို့ပြောတယ်။ဒုတိယတစ်ချက်ကကြတော့ဥပဒေပြုရေးမန္တလေးကနေပြီးတော့တိုင်းသားလူနည်းစုတွေနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းပေးရမယ်လို့ပြောတယ်။တတိယတစ်ချက်ကတော့အုပ်ချုပ်ရေးဆိုင်ရာတရားမျှတမှုတွေဆောင်ရွက်ပေးရမယ်လို့ပြောတယ်။အဲဒီသုံးချက်ကိုပြောလာတာတွေ့ရတယ်ပေါ့။ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ဘက်ကလူနည်းစုတိုင်းသားရဲ့အခွင့်အရေးနိုင်ငံရေးကိုစားပြုမှုတွေကိုချိတ်ဆက်စဉ်းစားလာတဲ့ပုံစံမျိုးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်။ဒါတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ပါလဲဆိုတော့ခုနကလည်းဆရာမပြောခဲ့တာကျွန်တော်တွေ့တယ်ဒီ2020မှာတိုင်းသားနိုင်ငံရေးအင်အားစုတွေရဲ့အင်အားကနိုင်ငံရေးအခြေအနေကတော်တော်လေးအားကောင်းလာတာတွေ့ရတယ်ဒါတိတ်မကြသေးခင်ဒေါက်တာဇော်မြင့်မောင်အင်တာဗျူးမှာလည်းသူထည့်ပြောတာတွေ့တယ်အာတိုင်းသားနိုင်ငံရေးအင်အားစုတွေကအရေးကြီးလာတယ်ဆိုတော့သူတို့လက်ခံလို့လည်းဒီတိုင်းသားရေးကော်မတီတို့ဘာလို့သူတို့ဖွဲ့ရဲဆိုတဲ့အကြောင်းကိုသူထည့်ပြောတာကျွန်တော်တို့ကြားရတယ်အဲ့တော့တိုင်းသားနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးအင်အားစုတွေရဲ့အင်အားကကျွန်တော်အရင်လိုမျိုးဖယ်ထားလို့မရတဲ့ဒီ game နဲ့မှာအရေးကြီးတဲ့အင်အားစုဖြစ်လာတယ်ဆိုတဲ့အချက်ကိုတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုယ်တိုင်လည်းတွက်ဆမိတယ်အဲ့ဒါကိုအဲ့ဒီအချင်းကိုကျွန်တော်တို့စဟိုနားလည်ပြီးတယ်လို့ကျွန်တော်တို့မြင်တယ်ပေါ့တတိယတစ်ချက်ကတော့ဘာလဲဆိုတော့ဒေါင်ဆန်းစုကြည်ကိုယ်တိုင်လည်းဒါကုဆိုရင်အသက်85နှစ်ကျော်လာပြီပေါ့ဆိုတော့သူ့အနေနဲ့ကဒီနာခတ်နိုင်ငံရေးကိုရှောက်တဲ့အခါမှာအများကြီးရဲ့တိတ်အချိန်နဲ့တိတ်မရှိတော့ဘူးလို့ကျွန်တော်ကမြင်တာပုံနေနေပေါ့အခြေခံတုံးတယ်အဲ့တော့သူကသူ့ရဲ့နိုင်ငံရေး legacy ပေါ့နိုင်ငံရေးကောင်းမွေတစ်ခုကိုခြံထားမယ်ဆိုရင်ကျွန်တော်ထင်တယ်အမျိုးသားပြန်လည်တင်မြတ်ရေးသူ့ရဲ့နိုင်ငံရေးကောင်းမွေလို့ကျွန်တော်ကမြင်တယ်အဲ့တော့အဲ့အမျိုးသားပြန်လည်တင်မြတ်ရေးကိုသူအနေနဲ့ဦးစားပေးပြီးလှုပ်ချင်တယ်လို့ဒါမဲ့ဒီ၅နှစ်မှာဦးစားပေးပြီးလှုပ်ချင်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ကကြောက်ယူမိတယ်အဲ့တော့ခုလိုမျိုးကြေညာချက်ထုတ်တဲ့ကိစ္စမှာတော့ကျွန်တော်တို့အဲ့အချက်၃ချက်ကိုကျေးဇူးစင်သာကြည့်တယ်တခုကတော့ငင်းငယ်ရေးဖြစ်စဉ်နဲ့အာကျွန်တော်တိုင်းသားတွေရဲ့အခွင့်အရေးကိုချိတ်ဆက်ပြီးစဉ်းစားလာတာကိုတွေ့ရတယ်ဒုတိယချက်ကတော့တိုင်းသားနိုင်ငံရဲ့အင်အားစုတွေရဲ့အချိန်အဟုန်ကိုသူတို့တေးသေးချာချာပို့ပြီးတော့စဉ်းစားမိလာတယ်လို့ကျွန်တော်တို့မြင်တယ်ဒါသူတို့အင်တာဗျူးတွေမှာလည်းတွေ့ရတယ်တတိယတစ်ခုကတော့ဒေါက်တာဆန်းစုရဲ့ political legacy ပေါ့ဒေါက်တာဆန်းစုရဲ့ political legacy ကိုမျိုးသားပြန်လည်သိမြဲရေးနဲ့အခြေခံပြီးတော့ဒီနိုင်ငံရေးကောင်းမွေခြံထားဖို့လိုတယ်လို့စင်နာမိတယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့အဲ့တုံးချက်ပေါ်မှာအခြေခံပြီးတော့ဒီဟာထွက်လာတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်
။ Okay, ဆိုတော့ဒီနေ့ဒီပေါ်မှာတစ်ချက်တော့ဆင်းနေပြီပေါ့
။ပထမဆုံးတစ်ခုကျွန်တော်ပြောချင်တာကတော့ဗောလေ2015ရွေးကောက်ပွဲမှာ NLD ကဒါ landslide နိုင်တယ်80ရာခိုင်နှုန်းကျော်နိုင်တယ်။အဲ့တော့2020ကျတော့နိုင်မလားလို့ကျွန်တော်တို့ကစဉ်းစားတာတွေးတာရှိတယ်ပေါ့နော်။အဲ့တော့ပြည်내မဲဆန္ဒနယ်တွေမှာတော့အရင်လောက်ထင်တဲ့လောက်တော့မဖြစ်တော့ဘူး။လို့စဉ်းစားချက်တွေရှိရပေါ့ဒါပေမဲ့အဲ့ဒီစဉ်းစားချက်တွေကိုကြော်ပြီးတဲ့အခါကျတော့အခုရွေးကောက်ပွဲမှာ NLD က80ရာခိုင်နှုန်းကြော်နိုင်တယ်ပေါ့နော်အဲ့တော့အမျိုးဒီပြည်တော်စုလွတ်တော်အဆင့်မှာဆိုလို့ရှိရင်80ရာခိုင်နှုန်း80ရာခိုင်နှုန်းညီပါ80ရာခိုင်နှုန်းကြော်ဒါပြီးတော့ဒီပြည်내တိုင်းဒေသကြီးအဆင့်မှာဆိုလို့ရှိရင်81ရာခိုင်နှုန်းလောက်ကျွန်တော်နိုင်တယ်ဆိုတဲ့အခါကျတော့ဒီဒီမိုကရေစီနီးအရာ NLD ကိုပေးလိုက်တဲ့မဲပေါ့အဲ့တော့ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ democratic legitimacy ပေါ့ဒါကြီးကအကြီးကြီးခင်ဗျအဲ့တော့လူလူကဘာကြောင့်မို့လို့ဒီလိုမျိုးကြီးကြီးမားမားထွက်ပြီးတော့မဲပေးရတယ်လဲဆိုတဲ့အကြောင်းတွေဒါကွန်မြူနတီတို့လည်းသိပါတယ်ပြောဆိုဆွေးနွေးကြကြတယ်ရှိပါတယ်အဲ့တော့ဒီဟာကိုကျွန်တော်ကြည့်တာကတော့ဒီလောက်ရတဲ့မဲဆန္ဒကဘယ်ဖက်ဒရယ်နိုင်ငံမှာပဲကြီးကြီးသူကဖွဲ့စည်းပုံပြင်ရင်ပြင်လို့ရတဲ့အနေအထားပေါ့နော်အဲ့တော့ဘဟုအဆင့်မှာလည်းပဲဒီလောက်မဲနေနိုင်တယ်ပြည်နယ်အဆင့်မှာလည်းပြည်နယ်တွေရဲ့အများဆုံးအခက်ခဲဆုံးလုပ်ထားတဲ့ဖွဲ့စည်းပုံတွေမှာတောင်မှသုံးပုံပုံနှစ်ပုံကမဲပေးရင်ပြောင်းနိုင်တယ်ဆိုတဲ့ဟာမျိုးဖြစ်တော့အဲ့တော့ဒီလိုအခြေအနေမျိုးမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုမျှော်ရည်တဲ့ခေါင်းဆောင်မှုကအလွန်အရေးကြီးတယ်လို့ယူဆပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတွေ့ပြီးတော့မေးတဲ့အခါမှာပြောကြည့်တဲ့အခါမှာကျွန်တော်တို့ကဒီဟာကတော့ quantitative တကယ့်ကိုစာပေကြီးအကြီးကြီးနေတော့မဟုတ်ဘောလေ။ဒါပေမဲ့ကျွန်တော်တို့မေးလောက်မေးရလောက်မေးလို့ရသလောက်ကြားသလောက်ကသူကဒေါန်ဆန်းစုကြည်ကိုမဲပေးတာ။အမေစုကိုမဲပေးတာပေါ့။အဲ့တော့အမေစုကိုမဲပေးတာဆိုတဲ့အခါကျတော့ဒီဟာကကျွန်တော်တို့နိုင်ငံရေးလေ့လာသုံးသပ်သူတွေအားလုံးကပြည်내ဒီမှာတောင်မှပဲဘယ်လိုနေမလဲမသိဘူးနော်လို့ကြည့်ရအောင်မယ်လို့ကျွန်တော်ထင်နေရတယ်။ဒီလောက်တန်းလှုပ်လာပြီးတော့ဒီလောက်လူတွေထွက်လာပြီးတော့မဲပေးတာကခုနကကျွန်တော်ပြောသလိုပေါ့နော်။ဒီ democratic legitimacy ကဖွဲ့စည်းပုံကိုအသိရေးရင်ရေးလို့ရတဲ့ legitimacy အဲ့တော့ဒီလောက် legitimacy ရှိနေတဲ့နိုင်ငံခေါင်းဆောင်တယောက်ဖြစ်သွားတဲ့အခါမှာဒေါအောင်ဆန်းစုကြည်စီကနေကျွန်တော်တို့ကပို့ပြီးတော့အနာဂတ်ကိုရှုမျှော်တဲ့ခေါင်းဆောင်မှုကိုကျွန်တော်တို့ကတောင်းဆိုဖို့လိုလာတာပေါ့နော်ဒီလိုမျိုးအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုထည့်သွက်တဲ့ခုနကကိုရဲပြောသလိုမျိုးပေါ့ဒီနိုင်ငံရေးအရာဒါကောင်းမွေကိုခြံထားရမယ့်အခြေအနေမျိုးစဉ်းစားတဲ့ဟာစဉ်းစားဖို့လည်းလိုတယ်အဲ့လိုမျိုးစဉ်းစားတဲ့အနေနဲ့ဒီချိန်ညာချက်ကထွက်လာတယ်လို့ကျွန်တော်တို့ယူဆပါရယ်အဲ့တော့ဆရာမအမချယ်ရီစာဟောင်းပြောသလိုပဲဒါအားလုံးကလည်းကြိုးစုံနေကြတယ်အားလုံးတော်တော်များကြိုးစုံနေကြတာပေါ့နော်ကျွန်တော်ဆိုတဲ့ဟာပြန်ကောက်ရရင်ဒီလောက်2020ရွေးကောက်ပွဲရလတ်နဲ့ထွက်လာတဲ့နိုင်ငံရေးအရာဒီမိုကရေစီကြီးကြတရားဝင်ဖြစ်မှုဟာအလွန်ကိုမြင့်မားတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောက်မြင့်မားတဲ့ဒီမိုကရက်တစ်လီဂျီတမစီရထားတဲ့ဒေါက်ဆာစုကြည်အနေနဲ့ဟာဒါပို့ပြီးတော့အနာဂတ်ကိုမျှော်ယီတဲ့ leadership ကိုပြဖို့လိုတယ်။အဲ့ဒီဟာအနေနဲ့ကျွန်တော်လုပ်တယ်လို့ကျွန်တော်ယူဆပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့။ဆိုတော့ကျွန်တော်ဒုတိယပိုင်းလေးမေးခွန်းလေးသွားချင်ပါတယ်။ဒုတိယပိုင်းမေးခွန်းကတော့တိုင်းရင်းသားတွေရဲ့ဒီစံနာနဲ့တိုင်းရင်းသားတွေရဲ့ဒီပြည်အောင်စုပေါ်မှာဒီမျှော်မှန်းချက်ပေါ့။ဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ9နှစ်ပတ်တန်းအတွင်းမှာကတော့ဒီတိုင်းရင်းသားအနေနဲ့ဒီလက်ရှိနိုင်ငံရေးဖြစ်စဉ်ပေါ်မှာအားများမှုတွေရှိတယ်။ဆိုတော့ဒီပို့ပြီးတော့မှကိုယ့်ကိုယ်ကိုအားကိုးရမယ်ဆိုတဲ့ဒီယူဆချက်တွေတိုင်းရင်းသားတွေဂျာထဲမှာပြောဆိုဆွေးနွေးကြတာတွေမြင်ရပါတယ်။ဘာဖြစ်ပါလဲဒီ NLD အနေနဲ့ကဒီမြေသက်တွေဒီဖွဲ့ချုပ်အနေနဲ့ကပြီးခဲ့တဲ့9နှစ်အတွင်းမှာတော့တိုင်းရင်းသားတွေနဲ့ဒီဆက်ဆံရေးကြားထဲမှာတော့ဒီရန်ပို့ပြီးတော့မှကောင်းမွန်တဲ့အခြေအနေတစ်ခုကိုမရောက်ခဲ့ဘူး။ဒါပေမဲ့ဒီနောက်တဲ့9နှစ်ကိုသူတို့ဒီရွေးကောက်ပွဲနဲ့တိုင်သွားပြီ။ဆိုတော့နောက်တဲ့9နှစ်ကိုဒီ9နှစ်ကိုထပ်ဥဆောင်ဝင်ရတယ်ဆိုတဲ့အခြေအနေမျိုးမှာတိုင်းရင်းသားတွေနဲ့ဒီအနိုင်ရဒီမြေသက်တွေဒီဖွဲ့ချုပ်တဲ့ဒီပါတီရဲ့ဒီဆက်ဆံရေးကိုဘလို့တိကျောက်သွားတဲ့နယ်လို့ယူဆတယ်။ဒီပြည်တော်စုအနာနဲ့ပြည်တော်စုကိုပျော်မှန်းမယ်ဆိုလို့ချင်းဘလို့သဘောထားတူညီမှုတွေယူသိနေဆိုတာမျိုးရှိသိနေလို့ယူဆရတော့ဒါကိုလည်းအကျံပြုဆွေးနွေးပေးနေကြပါအရင်ဆုံးတော့ကျွန်တော်ဒါကိုကိုရဲညုံဟင်းကိုစပြီးဆွေးနွေးပေးနေကြပါရခင်ဗျာ
โอเคကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်မှာရွေးကောက်ပွဲအပြီးမှာဘာတွေကြားရလဲဆိုတော့ National Unity Government ပေါ့မျိုးသားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်။ဒါအစိုးရကိုယ်တိုင်ကလည်း National Unity Government ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ပြောလာတာတွေ့ရတယ်။ဥစ္စာတွေထုတ်ပြောလာတယ်။နောက်ဒေါက်တာမျိုးညွတ်ပြောလာတာကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ကျွန်တော်ပြန်နည်းနည်းစိုးရိမ်မှုတာတစ်ခုရှိတယ်။ဘာလို့ကျွန်တော်တို့နိုင်ငံရေးကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာအမတန်ရှားပါတယ်။ကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာမရှိဘူးလို့တော့ပြောလို့ရတယ်။ကျွန်တော်ဆိုတော့ဘာလို့လဲဆိုတော့ညီညွတ်ရေးဆိုတာကိုလုံးလိုက်ရင်ကွဲကြတာပဲ။ညီညွတ်ရေးဆိုတာကိုတင်းတင်းပြောရင်ကွဲကြတာပဲ။ဒါတော့ဖတ်သပလာကိုပဲကျွန်တော်တို့ကြည့်ပေါ့။ဒါတကယ်တော့ညီညွတ်ရေးအစိုးရဆိုတာတကယ်ဖြစ်တယ်လဲဖြစ်တယ်မှာ။ဒီနိုင်ငံမှာကျွန်တော်တို့အမြင်ရဆိုရင်ပြဿနာတွေအတော်များတဲ့အခြေအနေရှိတယ်။ဆိုတော့ပြောမယ်ဆို structural problem တွေလည်းရှိတယ်ဒီလူ့ဘဝနိုင်ငံရေးအတန်းအတွန်းကြီးတစ်ခုလုံးတိဆောက်ထားတဲ့အခြေအနေအရကောကပြဿနာတွေရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ situational problem တွေလည်းရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ပြဿနာတွေလည်းခု covid ဆိုရင်ဒါအခြေအနေကြောင့်ဖြစ်လာတဲ့ပြဿနာ covid လွန်ကာလစီးပွားရေးဆိုရင်ဒါကျွန်တော်တို့မျှော်အောင်မျှော်မမျှော်လန်းလို့မှန်းလို့မရတဲ့အခြေအနေမျိုးပေါ့အဲ့တော့ညီညွတ်ရေးဆိုတာတကယ်လည်းလိုအပ်တယ်လုပ်ဖို့လည်းလိုတယ်တိုးတောင်ကြတယ်ကျွန်တော်တို့နိုင်ငံရေး DNA တွေထဲမှာညီညွတ်ရေးဆိုတဲ့ဟာကအတော်ရှားရပါရဲ့ဖြစ်အဲ့တော့ဘလို့များလို့ရင်အဆင်ပြေမလို့စဉ်းစားကြည့်တဲ့အခါကျွန်တော်ကတော့ဗာမြင်လဲဆိုတော့တကယ်တမ်းကသွားမယ်ဆိုရင်အနည်းဆုံးအဆင့်၄ဆင့်လောက်တော့သွားတယ်လို့ကျွန်တော်မြင်တယ်။ အဲ့တော့အဲ့အဆင့်၄ဆင့်ကပထမဆုံးတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမတူပဲတဲ့လူမျိုးစုတွေလူအုပ်စုတွေကြီးကြတယ်သူတို့ပြမာတွေကတော့လူများစုပေါ့ဗျာအဲမျိုးသားမျိုးစီဖွဲ့ချုပ်ဆိုလဲဒါဗမာကောင်းဆောင်တွေအများစုကြီးကြတော့မနေ့ကတော့ဟိုတနေ့ကတော့ဒေါက်တာသော်မြင့်မောင်အင်တာဗျူးမှာတော့ဗမာစိတ်ဆိုတာမရှိဘူးဒါပြည်တော်သူတက်ပဲကြီးကြတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအဲ့ဒါမသိမသာဝင်နေတာမျိုးဖြစ်တယ်ကျွန်တော်ဥပမာလေးတစ်ခုပြောခြင်းတယ်အဲ့ဒါပါလဲဆိုတော့59မတိုင်ခင်မှာဦးအောင်ဆန်းတို့ ਨੇ ချမ်းကခေါင်းဆောင်တွေတွေ့ကြချမ်းကဒါလူငယ်ကောင်းဆောင်တွေနဲ့တွေ့ကြတွေ့ကြတဲ့အခါမှာဆွေးနွေးကြရင်လည်းချမ်းပြည်အရေးအနာဂတ်အရေးကိုဆွေးနွေးကြရင်လည်းပြောနေတယ်ဒီဘက်ကဦးအောင်ဆန်းတို့ကမတိလိုက်မတိပါတာနဲ့စကားမှားသွားတာရှိအဲဆိုတော့အဲ့ဒါပါလဲဆိုတော့အဲ့မှာအခက်ကတယောက်ကဟို1930လန်ဒန်စကားဝိုင်းဆွေးနွေးပွဲတော့ကချမ်းကောင်းဆောင်တွေကိုပြောလိုက်တယ်ပေါ့မင်းတို့ခွဲထွက်ချင်လဲခွဲထွက်မင်းတို့ကကုန်းသွင်းပိတ်နိုင်ငံကြီးမင်းတို့ဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကြီးသလိုမောသလိုနဲ့ပြောလိုက်တယ်ဥအောင်ဆန်းကလည်းဟုတ်တယ်ဆိုတဲ့ပုံစံမျိုးပြောလိုက်ပေါ့ဟိုဘက်ကတစ်ဖက်ကကျတော့အမတန်နာကျင်ဟိုနာကျင်သွားတယ်ပေါ့ခံစားသွားတော့အဲ့ချီဝေးကိုရက်ပြီးသူပြန်သွားတယ်ပြီးတော့မှစာကျွန်တော်တို့ပြန်ပြီးတော့ပို့တယ်စာပို့ပြီးတဲ့အခါကျတော့ဒါပြောတာတော်တော်လေးစိုးတယ်ဆိုတဲ့အကြောင်းပေါ့ပို့တဲ့အခါကျတော့အဲ့တော့ကျွန်တော်တို့ပထမဆုံးသိရပါလို့လဲဆိုတော့လူနည်းစုတိုင်းရင်းသားတွေရဲ့ဟိုကြီးဟိုခံစားချက်တွေကျွန်တော်တို့ဟိုအခြေအနေတွေကိုတိတိကျကျနားလည်ဖို့လိုတယ်နားလည်ပေးနိုင်ဖို့လိုတယ်အဲ့ဒါဟာအမတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်တကယ်လို့ဒါအဲ့လိုမဟုတ်ဘဲနဲ့ခါရဟာတို့မှာတော့အိုက်စိတ်မရှိပါဘူးဆိုပြီးတော့မသိနိုင်မသိပါလားပြောတဲ့ဟာတွေကဒဏ်ရာတွေဖြစ်သွားနိုင်တယ်အဲ့လိုဒဏ်ရာတွေပထမဆုံးစဉ်ကတော့ဒဏ်ရာတွေမပေးနိုင်ဘူးမပေးကြဖို့လိုတယ်လို့ကျွန်တော်တို့မြင်အဲ့တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ကျွန်တော်အမြင်ကတော့တကယ်လို့ဒါညွေရေးကိုသွားမယ်ဆိုရင်လောက်ခက်ခက်ခဲတဲ့အခြေအနေမှာသွားမယ်ဆိုရင်ဟိုနေရာလေးကိုဝင်ကြီးခန့်ဒီနေရာလေးကိုဝင်ကြီးခန့်အခြေအနေမျိုးကိုညာလေးကလူကိုကျွန်တော်တို့ရာဓုပိတ်ညာလေးကလူကိုရာဓုပိတ်အခြေအနေမျိုးနဲ့တော့အဆင်မပြေနိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကျွန်တော်တို့ political science မှာတော့သုံးတယ်ဗျ office seeking alliance ဆိုခေါ်တာပေါ့။ရာဓုပိတ်ပြီးတော့ကျွန်တော်တို့ကမဟာမိတ်ဖွဲ့တဲ့ဟာမျိုးပေါ့။ဆိုတော့ဒါမှကျွန်တော်တို့ကနက်နက်ချမ်းချမ်းဖြစ်နေတဲ့ပြဿနာရာဓုပိတ်ုံနဲ့တော့အဆင်မပြေနိုင်ဘူးလို့မြင်တယ်။ဆိုတော့အဲ့တော့ကျွန်တော်တို့ဘယ်လိုမြင်လဲဆိုတော့တကယ်တမ်းသွားတင်နေဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့သူ့ရဲ့ညှော်ရည်ချက်ပြည်အောင်စုနဲ့သူ့ရဲ့ညှော်ရည်ချက်သူရဲ့သဘောထားသူရဲ့မူဝါဒကိုပထမမှတ်တရားထုတ်ပြန်မှုလိုတယ်လို့မြင်တယ်။အဲဒီထုတ်ပြန်မှုပေါ်မှာအခြေခံပြီးအဲဒီမူဝါဒပေါ်မှာအခြေခံပြီးတော့ဖြစ်နိုင်မယ်ဆိုတော့အမျိုးသားပြန်လည်စစ်မြေရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမူဝါဒဆိုတာထုတ်ပြန်ရင်းနဲ့အဲဒီမူဝါဒပေါ်မှာအခြေခံပြီးတော့ဆွေးနွေးမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မြင်တယ်။တတိယတစ်ဆင့်ကတော့အလုပ်သဘောအရလည်းကျွန်တော်တို့ကတိတိကျကျပြနိုင်မှုလို့ပဲ။တစ်ဖက်မှာဆွေးနွေးနေရင်လည်းတစ်ဖက်မှာလည်းအလုပ်သဘောအရတိကျပြနိုင်မှုလို့ပဲ။အလုပ်သဘောအရပြတယ်ဆိုတဲ့နေရာမှာတော့ကျွန်တော်မြင်တာတော့ဗျာအခုနိုင်ငံရေးအရာနိုင်ငံရေးယုံကြည်ချက်အရာဖန်ဆီးခံထားတဲ့တိုင်းရင်းသားကောင်းဆောင်တွေရှိတိုင်းရင်းသားကောင်းဆောင်တွေရှိဆိုတော့အဲ့လိုမျိုးတွေဆိုရင်တော့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးမှုတွေကတစ်ဆင့်ဒါတကယ်တမ်းဟိုမျိုးသားပြန်လည်တည်မြဲရေးကိုလိုချင်နေဆိုရင်ပြန်လည်ဆွေးနွေးမှုတွေကတစ်ဆင့်ကျွန်တော်တစ်ဖက်နဲ့တစ်ဖက်အဲ့လိုမျိုးတွေမလုပ်အောင်အဲ့လိုမျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့ဖြေလျှော့ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်နောက်ဆုံးအချက်ကတော့ကျွန်တော်ထင်တယ်ဟိုဆွေးနွေးမှုတွေပါတယ်ဆိုတာကသဘောတူညီမှုရတယ်ပြီးရင်ပြန်ပြတ်သွားနိုင်တဲ့ဟာမျိုးပေါ့အဲ့တော့ခံခံမမထိနိုင်တာကတော့ institution တွေကခံခံမမထိနိုင်တယ်။နောက်ဆုံးအဆင့်ကတော့အဲ့ဒီ institution တွေကိုလည်းနေရာတွေပေါင်းနေချဲ့ပြီးတော့ခြေခင်းလက်ခင်းတောင်းလုပ်ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်။ဆိုပါတော့ဗျာဆွေးနွေးမှုတွေမဟုတ်ဘဲနဲ့ယာရူးတက်တက်ပေးတာမျိုးမဟုတ်ဘဲနဲ့ပြည်နယ်လွတ်တော်ပြည်နယ်အစိုးရရဲ့ပေါင်းနေကိုချဲ့ပေးတာမျိုးလုပ်တင်လက်တွေမှာလုပ်တင်တယ်လို့မြင်တယ်။အဲ့တော့အဲ့ဒီအဆင့်၄ဆင့်ကိုလုပ်နိုင်ရင်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးယဉ်ကျေးမှုတစ်ရက်အတတရပေါ်လာနိုင်တယ်အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့ DNA ထဲမှာမရှိတဲ့ညညရေးကိုအတတရကျွန်တော်တို့နိုင်ငံရေးညညမှုအတတရနဲ့အစားထိုးနိုင်မယ်လို့ကျွန်တော်တို့မြင်မိတယ်ပေါ့အဲ့အဆင့်၄ဆင့်ကအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုထမင်းရဲ့ဒီဘက်မှာတစ်ချက်တော့ဆင်းနေပြပါလား
ဟုတ်ကဲ့အာကျွန်တော်ကကိုရဲ့ပြောသွားတာတွေကအလွန်ကောင်းပါတယ်အာကိုရဲ့ပြောသွားတော့ပြောစရာတောင်မကြံတော့ပါပဲအဲ့တော့ကျွန်တော်ကချက်ဖြည့်ပြီးတော့တစ်ခုနှစ်ခုလောက်ပဲဆွေးနွေးချင်ပါတယ်ပထမတစ်ခုကတော့ဘာလို့ဆိုရင်အခုလက်ရှိပေါ့နော်လူနည်းစုတွေတိုင်းရင်းသားတွေပေါ့နော်လူနည်းစုတွေကျွန်တော်ကလူနည်းစုလို့ပြောရတဲ့အကြောင်းရင်းကတိုင်းရင်းသားဆိုလို့ရှိရင်ဗမာမပါဘူးဗမာပါတယ်ဆိုတဲ့ debate ကိုရှောင်ရင်လို့ရောတခါပြီးတော့တိုင်းရင်းသား debate ကိုရှောင်ရင်လို့လည်းပါပါတယ်အဲလူနည်းစုတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့ကိုဆက်ပြီးတဲ့အခါကျတော့အမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တည်ညက်ရေးအစိုးရလို့လုပ်တဲ့အခါမှာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်စီချာပေါက်ကတော့ကျွန်တော်တို့အပေးယူအ short တင်းတွေလုပ်ကိုလုပ်အောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဒေါအောင်ဆန်းစုကြည်အနေနဲ့ကဒီလောက်ရထားတဲ့ကျွန်တော်ခုနပြောခဲ့တယ်လို့ပဲဒီမိုကရေစီနီးကြလူတို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာထက်ကိုအမင်းကြီးကိုပေးတာအဲ့တော့အဲ့ဒီဟာကလည်းကျွန်တော်တို့ကပကတိအခြေအနေပေါ့နော်လက်ရှိရှိနေတဲ့အခြေအနေဆိုတော့အဲ့ဒါလည်းကျွန်တော်တို့ကမေ့လို့မရဘူးအဲ့တော့အဲ့လိုအခြေအနေမျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့
လူနည်းစုတွေနဲ့ဆွေးနွေးဖို့လိုတယ်လူနည်းစုနိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုတယ်အဲ့ဒါမှလည်းအမျိုးသားပြန်လည်တင့်မြတ်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရဆိုတာမျိုးကဖြစ်မယ်အဲ့ဒီမှာ NLD ကဘာလို့ဖို့လိုတယ်လဲဆိုပထမတစ်ခုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစမှတ်အနေနဲ့မယူဖို့လိုကျွန်တော်ပညာရေးစကားကတော့ဘာလို့ဆို Vantage Point လို့ခေါ်တာပေါ့အဲ့တော့ကြည့်မယ်ဆိုရင်ဒီကနေပဲကြည့်ရဒီရှုထောင်းကနေပဲကြည့်ရ2008ကိုစမှတ်အနေနဲ့ကျွန်တော်တို့ယူစရာဘာအကြောင်းမှမရှိခုနကကျွန်တော်ဆွေးနွေးတဲ့ဟာကိုပဲပြန်ကောက်ရရင်ဒီ Democratic Legitimacy ကဖွဲ့စည်းပုံအသိရေးလို့ရတဲ့ Legitimacy အဲ့တော့ကျွန်တော်တို့က2008ကိုစမှတ်အနေနဲ့မယူပါနဲ့မယူဘဲနဲ့ NLD အနေနဲ့အလွန်ရဲရဲဝံ့ဝံ့လုပ်ဖို့လိုဒီအခြေအနေကရဲရဲဝံ့ဝံ့လုပ်ရမယ့်အခြေအနေဒီမိုကရေစီကိုဒီမိုကရေစီဖက်ဒရယ်ကိုတကယ်ယုံနယ်ဆိုလို့ရှိရင်လူနည်းစုတွေနဲ့တီတီချာချာညှိနှိုင်းဆွေးနွေးပြီးတဲ့အခါကျတော့အခုလက်ဆုပ်လက်ကမ်းရထားတဲ့လူတို့ကအနှင်းလိုက်တဲ့ mandate ကိုကြဲကြဲပြန့်ပြန့်သုံးဖို့လိုတယ်။အဲတော့ခုနကကိုရဲပြောသွားတဲ့ဟာတွေပေါ့နော်။ institutions တွေအကောင့်ထဲပေါ်ရမယ်။တခါပြီးတဲ့အခါကျတော့ cherry pick မလုပ်နဲ့ဝင်ကြီးနေရာပေးတဲ့ဟာမျိုးမလုပ်နဲ့။ဒီဟာက consensus ပေါ့ညှိနှိုင်းဆွေးနွေးမှုကိုပို့ပြီးကြဲကြဲပြန့်ပြန့်လုပ်ရမယ်ဟာမျိုး။ဘယ်ပါတီကတော့ဘသူ့ကိုကြိုက်တယ်အဲ့ဒီလူကိုသွားပြီးတဲ့အခါကျတော့ဝင်ကြီးပေးခန့်လိုက်မယ်။လုံးလိုက်ဆိုရဲဟာမျိုးတစ်ခုမဟုတ်ပဲနဲ့အတိုင်းအတာလူနည်းစုနိုင်ငံရေးပါတီတွေမှာဆိုသူတို့တာဝန်ခံရတဲ့မဲဆန္ဒရှင်တွေရှိအဲ့တော့ခုနကပြောသလိုမျိုးလက်တင်ရလူကိုခေါ်လိုက်တာမျိုးမဟုတ်ပဲနဲ့အဲ့ဒီပါတီတွေ ਨੇ ညှိနှိုင်းပြီးတော့ရလာတဲ့ရလက်တွေကိုဖြည့်ရှင်းဆောင်ရွက်ခြင်းအပြင်အဲ့ဒီနိုင်ငံရေးပါတီများကလူနည်းစုပါတီများတာဝန်ခံရတဲ့ပြည်သူလူထုကိုလည်းတာဝန်ခံပြီးသားဖြစ်တယ်ဒီလိုစကားမျိုးကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းကောင်းဆောင်တွေစီကကြားရတဲ့အတွက်လည်းဝမ်းပါပါအဲ့တော့ဘာလဲဆိုလို့ရှိရင်မဲမပီးတဲ့လူတွေအတွက်လည်းဒီအစိုးရကလုံမယ်ပေါ့နော်အဲ့တော့ပြန်ပြီးတော့ချက်ဝါလို့ရှိရင်တော့2008ကိုစမှတ်အနေနဲ့မယူပါနဲ့2008ကိုကြော်ပြီးတော့ကြည့်ပါဖွဲ့စည်းပုံအခြေခံဥပဒေအသက်ကိုတောင်မှပြောလို့ရနေတဲ့ legitimacy ရှိနေပါလေအဲ့ဒါကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်ဆန်းစုကြည်နဲ့ရဲရဲဝံ့ဝံ့သုံးပါသုံးပြီးတဲ့အခါကျတော့လူနည်းစုတွေနဲ့စကားပြောပါတကယ်တော့ဒီတိုင်းပြည်မှာလူရာကဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်အဲ့တော့ဖက်ဒရယ်ပြည်ထောင်စုရမှအမျိုးသားပြန်လည်တင့်မြတ်ရေးအမျိုးသားညီညွတ်ရေးဆိုတာဖြစ်မှာပါအဲ့တော့အဲ့ဒီအတွက်ကိုရဲရဲဝံ့ဝံ့လုပ်ဆရာရှိတာကိုပြတ်ပြတ်သားသားလုပ်ပါလို့ကျွန်တော်ကတော့အဲ့ဒီဟာကိုဆွေးနွေးလိုပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဆမားဒီချယ်ရီကောင်နည်းနည်းလေးဖြည့်ပြီးဒီမိကုံကိုဖြည့်နေချင်တာကတိုင်းသားတွေဘက်ကရှုမြင်တဲ့ပုံစံမှာထည့်ပြီးပြောပြချင်ပါတယ
်ဒီကျွန်မပထမအချက်အနေနဲ့ဆွေးနွေးချင်တာကဒီကျွန်မတို့မြန်မာနိုင်ငံလို့ပြောလို့ရှိရင်ဒီနိုင်ငံတော်တနင်္ဂနွေလုံးကိုခြုံငုံပြီးတော့ကျမတို့ရဲ့ common vision ပေါ့ကျမတို့ဘယ်နဲ့ဘယ်ဘက်ကိုဦးတည်ချင်တာလဲဆိုတော့ကို vision ကိုကျမတို့အရင်ဆုံးဆွေးနွေးဖို့လိုအပ်တယ်လို့ထင်တယ်ဒီထဲမှာဟိုလူနေဘာတိုင်းရဲ့လူနေစုကကျမတို့ဒီဟိုလူမျိုးရလူနေစုရောလူအများစုရောအားလုံးဘုံသဘောတူညီနိုင်တဲ့ vision ကိုကျမတို့တည်ထောင်ဖို့လိုအပ်မယ်ဒီလိုမျိုး vision လုပ်တဲ့အချိန်မှာအားလုံးပါဝင်ဖို့လို့ကျမပြောနေတာကဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့နိုင်ငံကဒီပေါင်း90လုံးလုံးကလူတူရဲ့နော်ဟို personality ပေါ်မှာအခြေပြုပြီးတော့ institution တွေနဲ့တည်ဆောက်လာခဲ့တယ်နိုင်ငံရေးပါတီတွေနဲ့တည်ဆောက်လာခဲ့တယ်ဒီလူတူချင်းကမရှိတော့ဘူးဆိုလို့ရှိရင်ကျမတို့သဘောတူညီခဲ့သမျှဟိုလက်ပတ်ထိုးခဲ့သမျှဟာအမေပုံထဲရောက်တယ်ဖြစ်သွားတယ်အားလုံးသဘောတူနိုင်တဲ့အရာကိုဟို collective leadership သဘောမျိုးနဲ့ကောင်းဖို့အတွက်ကျမတို့တော့လိုအပ်တယ်လို့ထင်တယ်နောက်တစ်ခုကဒီ common identity ပေါ့ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ဘယ်သူမှဆိုကတော့လက်ခံနိုင်တဲ့ identity ကပါလေဆိုတဲ့ဟာကကျမတို့ဒီဟိုဒီ energy 2020ကနေတောက်လျှောက်ဒီကိစ္စတွေကိုပုတ်ပွင်းလင်းလင်းဟိုကိုယ့်ရဲ့စိတ်ထဲမှာရှိတဲ့ဟာမျိုးတွေကိုခံစားလာခဲ့တဲ့ background music ကနေဟိုခံစားလာခဲ့တဲ့အရာတွေကိုစပွဲပေါ်တင်ပြီးတော့မှပုတ်ပွင်းလင်းလင်းဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမတို့ထင်တယ်ဒီ vision နဲ့ဒီ common identity common vision နဲ့ common identity နဲ့ကိုပေါ့လက်တွေ့ချက်ချက် energy ဆိုရကလုံနိုင်တဲ့အရာကကျမတို့ဒီတိုင်းသားလူနည်းစုပါတီအမေရန်ပြောနေတဲ့ state constitution ပြီးနေဖွဲ့စည်းပုံဒါကလည်းပဲအရင်ဆွေးနွေးဖို့လိုအပ်တယ်ဒါပေမဲ့ state constitution ကိုပြီးနေဖွဲ့စည်းပုံကိုမဆွေးနွေးခင်မှာဘယ်လိုမျိုး federal structure နဲ့တွားချင်လဲဆိုတဲ့ဟာကိုဆွေးနွေးဖို့လိုအပ်တယ်ကျမတို့ဒီ democracy လှုပ်ရှားမှုပြပမှာရှိနေတဲ့ exact government NCGUB ခင်မှာရောဟိုတိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော်တော်များများမှာရောတိုင်းသားပါတီတွေမှာကောရှိပင်နဲ့မူသွားတယ်ဒါပေမဲ့ဒီရှိပင်နဲ့မူပေါ်မှာဘယ်လောက်ထိကျမတို့ဆွေးနွေးလို့ရမလဲ no oh lo lo te shin ne pin ne pin ma jan ne pin ne di blu myo set pi lo lo pu lo at de le so le ha ni ko jama ro swin ne pu lo lo at de lo tin ne a la myo ri ko khe khe ni de ya ri ko a me ran shaung tha me so lo shi yin jama ro twa pi lo ma le ne le ma cha bu ngin chain le ma ya nai bu lo lo se tin ne tan ma cha bu da me naw ma chin ne de kha tan pyan phaw ta pyan phaw la me da myo ri ne be jama ro phit twa ma so lo khe khe ni de ya ri jama ro ma pyo chin ni de shaung ni de ya ri ko jama ro a kong lo တဘွေးပေါ်မှာဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်မထင်တယ်။ဒီမျိုးဒီ2020နောက်လျှောက်ကျွန်မတို့ရဲ့အနာဂတ်ခုနဆရာမီးတဲ့ဟာဘယ်လိုရှိဘယ်လိုမျိုးသွားဖြစ်စင်လဲဘယ်လိုမျိုးမြောက်မှန်းလဲဆိုတဲ့နေရာမှာကျွန်မမြောက်မှန်းတာကတော့လက်တွေ့လုပ်ရမယ့်ဟာတွေရှိတယ်။တဘွေးပေါ်မှာဆွေးနွေးရမယ့်ဟာတွေရှိတယ်။အဲ့လိုလုပ်နေတဲ့အချိန်မှာနားထောင်ဖို့လိုအပ်တယ်။ခုတပည့်နဲ့တပည့်ရဲ့စကားကိုတိတိကျကျနားထောင်ဖို့တပည့်တိုင်းသားတွေကဘာဖြစ်လို့ဒီလိုမျိုးခံစားချက်နဲ့ပြောနေရတယ်လဲဆိုတဲ့ဟာတိုင်းသားတွေရဲ့နေရာမှာဝင်နေကြည့်ပြီးပို့သူနေ့ကောင်ပဲကိုရီဘက်ကလည်းပဲဘာဖြစ်လို့သူတို့ဘက်ကဒီလိုမင်းနေတယ်လဲဆိုတဲ့ဟာမျိုးတွေကိုဝင်ကြည့်ပြီးပို့ရတော့လိုအပ်တယ်ဒီလိုမျိုးခေါင်းဆောင်မှုပိုင်းဆိုင်ရာမှာတပည့်နဲ့တပည့်ဟိုဟို empathy ပေါ့နော်ဟိုတင်နာမှုတွေနဲ့နားထောင်နေဆိုလို့ရှိရင်တော့တော်တော်များများကျမတို့ရဲ့နိုင်ငံရေးပြဿနာတွေလည်းပြီးလည်နိုင်မယ်လို့တော့ကျမတို့ဟိုဟိုထင်တယ်ဒါကလက်တွေ့လုံနိုင်တဲ့အရာတွေဖြစ်တယ်ဒီလိုမျိုးလုပ်ခွင့်ရတဲ့ပိတ်ပန်ပြားမှမလို့ဘူးတင်းနဲ့လည်းမလို့ဘူးဒါကနှလုံးသားပဲဖြစ်တယ်ဆိုတာတော့ကျမပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအချိန်ရတော့လေတိဝါအတွက်ကြောင့်ဒီမှာပဲဆွေးနွေးပွဲကိုကျွန်တော်ရက်ချင်ပါတယ်ခင်ဗျအဲ့တော့ဘောင်ဝဲဆွေးနွေးပွဲတားရဲ့ဂျမားချယ်ရီယာချယ်ရီကောင်အကူရဲ့ညိုခင်ကူမေကူသမင်းလေးတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွနေပါတယ
်ရှင်။ဘုရားသခင်သတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပмикပူးစက်မှုဟာဥရောပတစ်လောမှာအခုက15ဆန်းကျော်သွားပြီဖြစ်ပြီးကမ္ဘာမှာဒီယိုဂါတန်အဆိုးအဆုံးခံရတဲ့ဒေတာဖြစ်လာတဲ့အတွက်ဒေတာရင်းနိုင်ငံတွေကအာဏာပိုင်တွေဟာအခြေအနေတွေကိုထိနှိုင်အောင်လော့ဒ်ဒေါင်းချကန့်သတ်မှုအသစ်တွေချမှတ်နေကြပါတယ်။ဒီသတင်းပတ်ထဲမှာပဲပြင်သစ်နိုင်ငံဟာဥရောပဒေတာမှာအခုဆက်ဆံသူပထမဆုံးနှစ်တန်းကျော်ဖြစ်လာတယ်လို့ American Johns Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ကမ္ဘာတလွှာဒီယိုဂါအခုဆက်ဆံသူ58တန်းနီးပါးရှိပြီးသေဆုံးသူက 1.3 တန်းကျော်ရှိပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲ။အာဖဂန်အစိုးရနှိမ့်နှိုင်းမှုတွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအမေရိကန်ပြည်တော်စုဟာဘေးအန္တရာယ်ထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနေနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာတာလီဘန်နှိမ့်နှိုင်းမှုတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့တာလီဘန်တို့ကြားဖေဖော်ဝါရီလတုန်းကသဘောတူညီမှုရခဲ့တဲ့နောက်တာလီဘန်တွေနဲ့အာဖဂန်ဆိုးရုံကြားပထမဆုံးအချိန်ဖြစ်တဲ့နိုင်ငံချင်းဆိုင်ဆွေးနွေးမှုကိုစက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါ။မြန်မာနိုင်ငံမှာစနေနေ့အထိကိုဗစ် -19 အကြီးကျယ်လူနာ 9,000 ကျော်ရှိပြီးဆေးရုံကအဆင့်ကွင်ရသူက 9,000 ကျော်ရှိတဲ့အတွက်ကုသမှုခံယူနေသူဟာ 2,000 နီးပါးရှိနေပါတယ်။ဒီရောဂါနဲ့သေဆုံးရသူကအခုဆိုစုစုပေါင်း 1,922 ဦးရှိနေပါပြီ။ကမ္ဘာတလောကိုဗစ် -19 ကာဝယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ဘက်ကအဆင့်တင့်ရှိနေတယ်လို့တရုတ်သမ္မတရှီကျင်ပင်ကစနေနေ့မှာပြောကြားလိုက်ပါတယ်။
တင်းရင်း တွေ နဲ့ မနက်ခင်း တင်းရင်း တွေ က တော့ တလောက် ပါပဲ ရှင် ကိုရိုနာ ဗိုင်းရပ်စ် ရောဂါ ကူးစက်မှု အရေးပေါ် အခြေအနေ ကြောင့် VOA မြန်မာ ပိုင်း ထုတ်လွှင့်ချက် တွေ ကို ယာယီ ပုံစံ ပြောင်းလဲ ထုတ်လွှင့် ပေးနေတာ ပါ သောတာ ရှင် ပေါင်း စိတ် ချမ်းသာ ကို ကျမ်းမာ ကြပါစေ VOA ကို နားဆင် တဲ့ အတွက် ကျေးဇူး တင် ပါတယ် ကျမ ခင်ရက်တက်ပါ
This program has come to you from the Voice of America, Washington.